Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်ပို့ထူးနေ့ညဖက်9နာရီနေ့10နာရီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ Line to meter 24 25 32နဲ့52တို့ကနေဖန်ယူနာဆိုင်ပါရရှင်။ကျွန်မနန်းကလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။စီးရီးယားက IS အစွန်ရောက်တွေကိုရုရှားစစ်သည်မော်တွေကပြစ်ခတ်တိုက်ခိုက်တယ်လို့ရုရှားကပြောပါတယ်။မြေထဲပင်လယ်ကနေဝင်လာဖို့ကြိုးစားတဲ့လူမောင်ခိုးဆက်လီတွေကိုတားဆီးတဲ့လုပ်ငန်းဥရောပသမဂ္ဂကလုပ်နေပါတယ်။2015ခုနှစ်တွေဒါရုဘီရဘာသာရဆိုင်ရာနိုဘယ်ဆုရှင်ဆင်းရဲထွက်လာပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာပြုတ်ပြင်ပြောင်းလဲရင်းနဲ့ဒီမိုကရေစီတိုးတက်ရေးအတွက် American ဖွံ့ဖြိုးရေး Agency USAID ကလိုအပ်တဲ့အကူအညီတွေကိုပေးအပ်နေပါတယ်
။ Since 2013 we've been working with political partiesto support their capacity to participate in
US aid ရန်ကုန်ရုံးခွဲတာဝန်ခံ Chris Milligan မှာရှင်အသေးစိတ်ကိုမကြခင်တင်ပြပေးပါမယ်။ဒါအပြင်မကြခင်ကျင်းပရမယ့်ရွေးကောက်ပွဲကျင်းပရမယ့်အချိန်မှာဘာသာရေးကိုအသုံးချပြီးလူနည်းစုတွေကိုပေးဖယ်မယ့်အရေးစိုးရိမ်မှုတွေမြင့်တက်လာနေတဲ့တွင်ရခိုင်ပြည်နယ်ရင်းကလေးစီပြေဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ကချင်ပြည်နယ်ဘက်ကပဋိပက္ခတွေရဲ့အခြေအနေကိုနောက်ပိုင်းမှာတင်ပြတော်ဖို့ရှိပါတယ်။ခုရင်ဆုံးတော့ပို့ထူးနေညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့အမတင်ငင်ထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကဆေးရုံကိုလေကြောင်းကနေမှားယွင်းတိုက်ခိုက်တာမှာစစ်ဖက်ဟာလုံပိုင်ခွင့်အာဏာကိုကျော်လွန်လုဆောင်ခဲ့တယ်လားဆိုတာအမေရိကန်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စနေနေ့ကတိုက်ခိုက်မှုတွေအမေရိကန်မှာတာဝန်ရှိပါတယ်လို့အာဖဂန်နစ္စတန်ကအမေရိကန်ထိပ်တန်းတပ်မှုကြီးရက်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲကပြောပါတယ်။ဆေးရုံဝင်းထဲကနေပြစ်ခတ်နေတယ်လို့ယူဆတဲ့တာလီဘန်လက်နက်ကိုင်တွေကိုတိုက်ပေးဖို့အာဖဂန်တပ်ဖွဲ့တွေကအမေရိကန်ကိုပန်ကြားခဲ့တာပါ။ဒါပေမဲ့အဲ့ဒီလိုတိုက်ခိုက်ပေးဖို့အမေရိကန်ကသဘောတူခဲ့တင်တယ်လားဆိုတာမေးခွန်းရှိနေတာပါ။အာဖဂန်နစ္စတန်မှာအမေရိကန်မြေပြင်တိုက်ခိုက်ရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးကိုပြီးခဲ့တဲ့နှစ်မှာသမ္မတဘရက်အိုဘားမားကအဆုံးသတ်ခဲ့ပြီးတဲ့နောက်ကြံရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင် 9,800 ဟာအာဖဂန်တပ်ဖွဲ့တွေကိုလစ်ကျင့်ရင်းနဲ့အကြံပေးတာကိုပဲဥတီလုပ်နေတာပါ။အင်အားအသုံးပြုတာကိုအချိန်နဲ့3ရက်အောက်မှာပဲလုပ်ဖို့သမ္မတကကန့်သတ်ထားပါတယ်။အဲ့ဒီအချိန်တွေကတော့အမေရိကန်ရဲ့မာမေးတပ်ဖွဲ့တွေကိုကောက်ွယ်ဖို့အာဖဂန်နစ္စတန်ကအယ်ကိုင်ဒါလက်နက်ကိုင်အကျဉ်းအကျံတွေကိုပိတ်မှတ်ထားတဲ့စစ်စင်ရေးတွေကိုထောက်ပံ့ပြုဖို့နဲ့အာဖဂန်တပ်ဖွဲ့တွေအကြအဆုံးများနေလို့စိုးရွားတဲ့အခြေအနေကြုံရချိန်မှာအထောက်ပံ့ပေးဖို့ဖြစ်ပါတယ်။
ဆီးရီးယားနိုင်ငံတွင်ကအစ္စလာမ်မစ်အစွန်းရောက် ISIS တို့ကိုကက်စပီယန်ပင်လယ်ရင်းကနေစစ်သင်္ဘော၄ဆင်းသုံးပြီးဒုံးချီတွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနိုင်ငံတွင်လေကြောင်းတိုက်ခိုက်မှုတွေဆင်နွှဲနေတဲ့ရုရှားကပြောဆိုလိုက်ပါတယ်။IS တို့ရဲ့ပြစ်မှတ်၁၁ခုကိုစစ်သင်္ဘောတွေကနေပယ်ရင်ဒုံးချီ26ဆင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးရုရှားအစိုးရအရသားတွေထိခိုက်ဒဏ်ရာရမှုမရှိဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကသမ္မတဗလာဒီမီယာပူတင်ကိုတင်ပြခဲ့ပါတယ်။ကီလိုမီတာ1500အကွာလောက်အထိကောင်းကောင်းထိမှအောင်ဒုံးချီတွေနဲ့ပြစ်ခတ်နိုင်ခဲ့တယ်ဆိုတာကိုတိုက်ခိုက်မှုရလဒ်တွေကအတည်ပြုတယ်ဆိုပြီးရုရှားကာကွယ်ရေးဝန်ကြီးကသမ္မတပူတင်ကိုတင်ပြခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်သတင်းတပတ်ကြားရုရှားတို့ရဲ့တိုက်ခိုက်မှုအပေါ်ဝေဖန်မှုတွေရှိလာပြီးနောက်ပိုင်းရုရှားတို့ကအမေရိကန်တူရကီတို့နဲ့ပူးပေါင်းလှုပ်ဆောင်ဖို့စဉ်းစားနေတဲ့အချိန်မှာပဲအခုရုရှားရေတပ်ရဲ့စီးရီးယားနိုင်ငံတွင်တိုက်ခိုက်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာလည်းဟမားနဲ့အစ်တလစ်ခရိုင်အနီးအနားဒေသတွေကိုထိမှန်ခဲ့သလိုစီးရီးယားတပ်ဖွဲ့တွေကမြေပြင်ကနေမြေပြင်ပြည့်ဒုံးချီတွေနဲ့လည်းတိုက်ခိုက်ခဲ့ကြတယ်လို့စီးရီးယားနိုင်ငံတွင်အကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗြိတိန်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။စီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်းရောက်တို့ကိုပူးပေါင်းချေမှုန်းရေးဆွေးနွေးဖို့အမေရိကန်နဲ့ရုရှားကာကွယ်ဆိုင်ရာကျွမ်းကျင်သူတွေဒီကနေ့မှလည်းဆွေးနွေးကြဖို့ရှိပါတယ်။
ရုရှားနိုင်ငံအနေနဲ့ဆီးရီးယားမှာလုတ်တဲ့ပုံမျိုးအီရတ်မှာလုတ်တာကိုအမေရိကန်ပြည်ထောင်စုကမဖြစ်စေချင်ဘူးလို့အမေရိကန်နိုင်ငံရေးဌာနပြောခွင့်ရသူကပြောပါတယ်။အီရတ်အစိုးရကသာတရားဝင်ပန်ကြားလာမယ်ဆိုရင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကိုအီရတ်နိုင်ငံအထိတိုးချဲ့လုပ်ဖို့စဉ်းစားမယ်လို့ရုရှားလွှတ်တော်အမတ်တူကပြောလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံရေးဌာနပြောခွင့်ရမာ့ခ်ထုံနာကအင်ကာနေမှာအဲ့ဒီလိုပြောတာပါ။အီရတ်နိုင်ငံကလေကြောင်းစစ်ဆေးရေးမှာပါဝင်ဖို့နိုင်ငံရေးနဲ့စီရေးဖြစ်နိုင်ခြေအလားအလာတွေကိုရုရှားအနေနဲ့စဉ်းစားမယ်လို့ရုရှားပြည်ထောင်စုကောင်စီဥက္ကဋ္ဌဖလန်တီနာမေဗီယန်ကိုကပြောတဲ့အကြောင်းရုရှားနိုင်ငံ Interfax သတင်းဌာနကဖော်ပြတာပါ။အင်ကာနေကဂျော်ဒန်တာဝန်ရှိသူတွေနဲ့တွေ့ဆုံချိန်တွင်မေဗီယန်ကိုကအဲ့ဒီလိုပြောခဲ့တာဖြစ်ပြီးအီရတ်ကပန်ကြားလာတာမျိုးမရှိသေးဘူးလို့တော့ပြောပါတယ်။ဆီးရီးယားမှာရုရှားရဲ့အောင်မြင်မှုပေါ်အခြေခံပြီးလာမယ့်ရက်တွေဒါမှမဟုတ်သတင်းပတ်တွေအတွင်းအီရတ်အနေနဲ့ရုရှားကိုအကူအညီတောင်းရနိုင်ခြေရှိတယ်လို့အီရတ်လွှတ်တော်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကော်မတီအကြီးအကဲဟာကင်အယ်ဇမီလီကရိုက်တာသတင်းဌာနကိုပြောပါတယ်။
ဥရောပသမဂ္ဂ EU နိုင်ငံတွေထံကိုတရားမဝင်ဝင်ဖို့ကြိုးစားတဲ့လူမောင်ခိုးဆက်လီတွေကိုမြေထဲပင်လယ်တောင်ပိုင်းမှာကြားပြတ်ဟန်တားတဲ့လုပ်ငန်းတွေတစ်ခုကို EU ကစတင်လှုပ်ဆောင်လိုက်ပါတယ်။ လူကောင်ကူးတယ်လို့တန်ပြရရှိတဲ့ရေရင်တွေကိုတက်ရောက်ရှာဖွေဖမ်းဆီးဖို့ရေးတက်တင်မောတွေကိုခွင့်ပြုချက်ပေးထားတဲ့ Operation Sophia လို့နာမည်ပေးထားတဲ့လုပ်ငန်းကိုဒီကနေ့မှစတင်လိုက်တာပါ။အရင်တုန်းကတော့ပင်လယ်ထဲမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းကို EU ကအာရုံထားလှုပ်ဆောင်ခဲ့ပါတယ်ဒါပေမဲ့ဒီနှစ်အတွင်းဆီးရီးယား၊အီရန်နဲ့တခြားနေရာတွေကရွှေပြောင်ဒုက္ခတဲ့အများအပြားဥရောပနိုင်ငံတွေကိုဝင်ဖို့ကြိုးစားရင်းပင်လယ်ထဲမှာတင်လူထောင်ပေါင်းများစွာတေဆုံးခဲ့ရတာတွေဖြစ်ပေါ်ခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကက်နဲ့ပြင်သစ်သမ္မတဖရန်ဆွာဆွာအော်လန်ဒိုဟာဒီကနေ့ဥရောပပါလီမန်မှာရွှေပြောင်ဒုက္ခတဲ့အရေးဆွေးနွေးကြမယ်လို့လည်းခန့်မှန်းထားပါတယ်။ဒုတိယကမ္ဘာစစ်ကာလကတည်းကဆိုရင်ဥရောပနိုင်ငံတွေထံရွှေပြောင်ဒုက္ခတဲ့အများအပြားဝင်ရောက်တဲ့အကြက်တဲနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဒီနေ့အတွင်းမြောက်အာဖရိကကနေရွှေပြောင်ဒုက္ခတဲ့တသိန်း300,000ကျော်ဥရောပတိုက်ကိုဝင်ခဲ့ကြတယ်လို့အစိုးရခန်းစာတွေမှာဖော်ပြပါတယ်။ဒါပေမဲ့အဲ့ဒီတဲကလူပေါင်း2,900ကတော့အန်ဒီယံများလာတဲ့ခရီးကိုဖျက်ယင်းပင်လယ်ထဲမှာရေနစ်တေဆုံးခဲ့ကြတယ်လို့လည်းယူဆရပါတယ်။ရွှေပြောင်ဒုက္ခတဲ့ဆိုင်ရာမူဝါဒနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေအလုံးဟာဒီလူတွေအလုံးရဲ့လူအခွင့်အရေးကိုအကာအကွယ်ပေးဖို့လိုတယ်ဆိုတဲ့အပေါ်မှာအခြေခံရမယ်လို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးယုံကလည်းအင်ကာနေတုန်းကပြောဆိုထားပါတယ်ရှင်။
Viewer American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေအင်ကန်ညဘက်တရင်ဗိုလ်ထူးညဘက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီနှစ်အတွက်ဒါရုပိတာဘာသာရေးဆိုင်ရာနိုဘယ်ဆုကိုလူသားမျိုးရိုးဗီဇာ DNA ကိုပြုပြင်ရေးနဲ့ဆိုင်တဲ့လှူဆောင်ချက်အတွက်သိပ္ပံပညာရှင်3ဦးကိုဆွီဒင်နိုင်ငံစတော့ခေါမ်မြို့အခြေဆိုင်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။အဲ့ဒီသိပ္ပံပညာရှင်တွေရဲ့တွေ့ရှိချက်ကိုကင်ဆာရောဂါကိုကုသတာမှာအသုံးပြုနိုင်ပါတယ်။ဆုချီးမြှင့်ခံရတဲ့သိပ္ပံပညာရှင်တွေကတော့ပြည်ထောင်နိုင်ငံ San Francisco Institute နဲ့ Clay Hall တက္ကသိုလ်က Thomas Lindahl အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ် Duke တက္ကသိုလ်က Paul Modrick မြောက်ကာရိုလိုင်းနာတက္ကသိုလ်ချေပဟီလ်ကျောင်းကအာဇစ်ဆန်ကာရိုဖြစ်ပါတယ်။လင်ဒါကဆွီဒင်နိုင်ငံသား၊မိုဒရစ်ကအမေရိကန်နိုင်ငံသားနဲ့ဆန်ကာကတော့တူရကီနိုင်ငံသားပါ။အင်္ဂါနေ့တုန်းက2015ခုနှစ်အတွက်ယူဘဗီရာဘာသာရေးဆိုင်ရာနိုဘယ်ဆုကိုထာခါဂီကာဂျီတာနဲ့အာသာမက်ဒေါ်နယ်တို့ကိုချီးမြှင့်ပါတယ်။ Neutrino Oscillation ဆိုတဲ့ Neutrino လက်ပတ်ပုံအကြောင်းတိုင်းတာနိုင်တဲ့ရှာဖွေတွေ့ရှိချက်တွေကြောင့်ဒီပညာရှင်တွေကိုချီးမြှင့်တာပါ။တနင်္လာနေ့တုန်းကတော့အိုင်ယာလန်၊ဂျပန်နဲ့တရုတ်သိပ္ပံပညာရှင်3ဦးကိုဆေးဘက်ပညာဆိုင်ရာနိုဘယ်ဆုချီးမြှင့်ပါတယ်။ကဘာတန်ကောင်ကြောင့်ဖြစ်တဲ့ယောဂဘူကိုကုသနိုင်တဲ့ကုရင်းကုကိုရှောက်ဖူးတွေ့ရှိတဲ့အတွက်အိုင်ယာလန်နိုင်ငံကဝီလျံကမ်ဘယ်ဂျပန်နိုင်ငံကအစတုရှိအိုမူရာတို့ကိုဆုချီးမြှင့်ပြီးတရုတ်နိုင်ငံကတူယူယူကိုတော့ငပြားယောဂဝေဒနာတွေကြားသိဆုံးမှုနှုန်းတိတိတတ်တရောကြစေတဲ့စီတမျိုးရှောက်ဖူးတွေ့ရှိမှုနဲ့ဆုချီးမြှင့်ပါတယ်
။ကဘာတဝမ်းကသတင်းမီဒီယာအသင်းအဖွဲ့တွေပါဝင်တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့ IAPC ကနှစ်စဉ်ပေးအပ်တဲ့ Freedom of Speech လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုကိုဒီနှစ်မှာတော့အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ Al Jazeera ရုပ်သံသတင်းဌာနကသတင်းထောက်တွေကိုပေးအပ်လိုက်ပါတယ်။အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ Mohamed Fahmy, Peter Grasti နဲ့ Bahar Mohamed တို့သုံးဦးဆုချီးမြှင့်မယ်လို့ IAPC ကပြောပါတယ်။ချင်းချောက်မှုတွေနဲ့အကျဉ်းချခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်ရတဲ့တစ်ချိန်တည်းမှာအမှန်တရားနဲ့လွတ်လပ်ခွင့်အတွက်ထုတ်ဖော်ပြောဆိုမှုကိုအတိအမှတ်ပြုတဲ့အနေနဲ့သူတို့သုံးဦးကိုချီးမြှင့်တာဖြစ်တယ်လို့ IAPC ကပြောပါတယ်။သူတို့သုံးဦးဟာအီဂျစ်မှာတရားမဝင်ကြေညာထားတဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံတဲ့သတင်းမှားတွေရေးသားဖြန့်ဝေမှုနဲ့ဆွတ်ဆွဲခံရပြီး2013ခုနှစ်ကဖမ်းဆီးခံရပြီးတဲ့နောက်နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရတာဖြစ်ပါတယ်။ပီတာဂရက်စတီကဒီနေ့အစောပိုင်းမှာပြန်လည်လွတ်မြောက်လာပြီးအီဂျစ်အစိုးရကသူ့ရဲ့မွေးရာစာတီဩစတြေးလျကိုပြန်ပို့ပေးခဲ့ပါတယ်။မိုဟာမက်ဖာမီနဲ့ဘာဟာမိုဟာမက်တို့ကတော့ပြီးခဲ့တဲ့လထဲမှာပဲအီဂျစ်သမ္မတအဒယ်ဖာတာ LCC ရဲ့တက်ညာခွင့်နဲ့ပြန်လည်လွတ်မြောက်ခဲ့ကြပါတယ်။သူတို့သုံးဦးဟာအီဂျစ်အစိုးရကိုတရင်လွတ်လပ်ခွင့်အပြည့်အဝအာမခံချက်ပေးဖို့ဆက်ပြီးတော့တောင်းဆိုနေကြဆဲဖြစ်ပါတယ်ရှင်။
အီတလီနိုင်ငံသားတို့နဲ့ဂျပန်နိုင်ငံသားတို့မကြသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာအသက်ခံရပြီးတဲ့နောက်နိုင်ငံသားတန်ရုံတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနိုင်ငံသားတွေပေါ်အန်ဒရီကြောက်ရွံ့မဲ့အရေးစိုးရိမ်လာကြပါတယ်။အဲဒီတပြတ်မှုတွေနောက်မှာအစ္စလမ်အစွန်းရောက် IS အကြမ်းဖက်အဖွဲ့ဒါမှမဟုတ်တခြားအကြမ်းဖက်အစွန်းရောက်အစ္စလမ်ဘဝဒီအဖွဲ့တွေရှိနေသလားဆိုတာဆွေးနွေးပြောဆိုတာတွေလည်းရှိလာပါတယ်။နယ်သာလန်နိုင်ငံအခြေစိုက်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီတစ်ခုရဲ့ဘင်္ဂလားဒေ့ရှ်စီမံကိန်းမန်နေဂျာအီတလီနိုင်ငံသားစီဇဲထာဗီလာကိုဒါကံမျိုးတော်တန်တမန်ရောက်ကွက်မှာဘယ်သူမှမသိတဲ့တနသမသုံးဦးကစက်တင်ဘာလ28ရက်နေ့မှာပြစ်သက်သွားတာပါ။စနေနေ့တုန်းကလည်းအဆင့်မြင့်စိုက်ပျိုးရေးနည်းပညာကဏ္ဍပိုင်းမှာလုပ်ကင်နေတဲ့ဂျပန်နိုင်ငံသားခုနီယိုဟိုရှိကို ဒါကာမြို့တော်နဲ့ကီလိုမီတာ330ဝေးတဲ့ရန်ဖူးအရကသူ့ရဲ့စိုက်ခင်းနားမှာဘယ်သူမှမသိတဲ့တနသမား၃ဦးကပြတ်တက်သွားပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မှာနိုင်ငံခြားသားတွေကိုအဲ့ဒီလိုတိုက်ခိုက်တာမျိုးကတိတ်ကိုရှားပါတယ်။ကျူးလွန်သူတွေကိုတရားဥပဒေအရအမြန်ဆုံးရေးယူဖို့အမေရိကန်ပြည်ထောင်စု EU နဲ့ဂျပန်နိုင်ငံတို့ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်။
မြောက်ကိုရီးယားနိုင်ငံတွင်ကလူခွင့်ရချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့နိုင်ငံတကာရာဇဝတ်မှုခုံရုံးထံကုလလုံခြုံရေးကောင်စီကလွှဲပြောင်းပေးပါဆိုပြီးကုလလူခွင့်ရဆိုင်ရာကျွမ်းကျင်သူတို့ကတိုက်တွန်းလိုက်ပါတယ်။ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံမှာလူခွင့်ရအခြေအနေမြင့်တင်ပေးနိုင်ရေးဆောင်ရွက်တင်နာတွေကိုမြောက်ကိုရီးယားဆိုင်ရာကုလလူခွင့်ရအထူးကိုယ်စားလှယ်မာဇူကီဒါရုစမန်ကမှတ်ချက်ပေးထားတဲ့အစီရင်ခံစာတနင်္လာနေ့မှာထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံတွင်ကအခြေအနေတွေကိုကုလလုံခြုံရေးကောင်စီကနေနိုင်ငံတကာရာဇဝတ်မှုခုံရုံးကိုလွှဲပြောင်းပေးတာပါအဝင်လူ့ခွင့်ရချိုးဖောက်မှုတွေအတွက်အရေးယူနိုင်ဖို့မဖြစ်မနေလှုံ့ဆော်ရမယ်လို့အစီရင်ခံစာကဖော်ပြပါတယ်။2014ခုနှစ်ဖေဖော်ဝါရီလမှာကုလစုံစမ်းစစ်ဆေးရေးကော်မရှင်ကမြောက်ကိုရီးယားလူ့ခွင့်ရအခြေအနေတွေကိုစုံစမ်းစစ်ဆေးပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာတော့မြောက်ကိုရီးယားအစိုးရဟာလူသားမှုကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တယ်လို့ဆွဆဲထားပြီးနိုင်ငံတကာရာဇဝတ်မှုခုံရုံးတင်ဖို့ကိုတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေဟာလုံခြုံရေးကောင်စီမှဗီတိုအာဏာရယူထားတဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ရှင်။
Jerusalem Old City မှာ Palestine မြို့သမီးတူကအစ္စရေးအမျိုးသားတူကိုဓာတ်နဲ့ထိုးပြီးအဲ့ဒီအမျိုးသားကပြန်ပစ်တက်လိုက်ပါတယ်။ Palestine တို့ရဲ့တိုက်ခိုက်မှုတွေဇက်တိုက်လူဖြစ်ပြီးတဲ့နောက်လုံခြုံရေးတင်းကျပ်ထားတာကိုအစ္စရေးကယုံသိမ်းလိုက်ပြီးတဲ့နောက်မှာအဲ့ဒီလိုဖြစ်တာပါ။ဒါက Palestine စစ်သွေးကြွားလူတန်းများရှိသူတူကအစ္စရေးတောင်ပိုင်း Khayat Gat မြို့မှာအစ္စရေးစစ်သားတူကိုဓာတ်နဲ့ထိုးတဲ့ဖြစ်ရပ်ထပ်ဖြစ်ပါတယ်။အဲ့ဒီလူကိုအစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တွေကအလိုက်ပြီးတော့ပစ်တက်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့တိုက်ခိုက်မှုတွေဟာအစ္စရေး Palestine တင်းမာမှုတွေအရှိန်မြင့်တက်နေတာမှာနောက်ဆုံးပေါ်လာတဲ့ဖြစ်ရပ်တွေပါ။လုံခြုံရေးတင်းကျပ်ထားတာကိုအင်္ဂါနေ့ကမယုံသိခင်ဒေသခံမဟုတ်တဲ့ပါလက်စတိုင်းလူမျိုးတွေဂျေရုစလင် Old City တဲမဝင်ရဘူးလို့အစ္စရေးကပိတ်ပင်ခဲ့ပါတယ်။အစ္စရေးတပ်ဖွဲ့တွေနဲ့ပါလက်စတိုင်းလူမျိုးတွေကြားအကြမ်းဖက်တိုက်ခိုက်တာတွေကပြီးခဲ့တဲ့သတင်းပတ်မှာတိုးပွားလာတာပါ။အထူးသဖြင့်ကတော့အရှိဂျေရုစလင်မှာမွတ်စလင်တွေက Al-Aqsa လို့ခေါ်ပြီးဂျူးတွေကမောင့်ဘုရားကျောင်းလို့ခေါ်တဲ့ဘာသာရေးအထွတ်မြတ်နေရာနဲ့ဆက်ဆက်ပြီးတော့အကြမ်းဖက်တာတွေဖြစ်နေတာပါ။ Volkswagen ကားတွေကိုပြန်ပြီးပြင်ပေးဖို့ခေါ်ယူတဲ့လူကို2016ခုနှစ်ဇန်နဝါရီလမှာစလုပ်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းကုန်တိခါကျဆင်းနေတဲ့ Volkswagen ကားကုမ္ပဏီရဲ့အကြီးအကဲတွေကပြောလိုက်ပါတယ်။မော်တော်ကားတွေကနေဓာတ်ငွေထုတ်လုပ်တာနဲ့ဆက်ဆက်ပြီးလင်းလေခဲ့တဲ့ဖြစ်ရကြောင့်ထိခိုက်တဲ့ကားတွေအားလုံးကို2016ခုနှစ်အကုန်မှာအပြီးပြင်ပေးနိုင်ပွဲရှိတယ်လို့လည်းဆိုပါတယ်။ဒီဖြစ်ရမှာထိခိုက်မှုရှိတဲ့ကားဆင်းရဲ၁၇သန်းလုံးကိုတနစ်တာအချိန်ကာလအတွင်းပြန်ပြင်ပေးဖို့သူမျှော်လင့်ထားတယ်လို့ Matthias Müller ကဂျာမန်သတင်းစာတစ်စောင်ကိုပြောတာပါ။ဒီအရှုပ်ထွေးကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အစီအစဉ်တစ်ခုကိုကြေညာဖို့ဥရောပအာဏာပိုင်တွေက Volkswagen ကိုဖိအားပေးနေတာပါ။စတေမလာ18ရက်နေ့မှာအမေရိကန်ပြည်တော်စုအာဏာပိုင်တွေကကြီးညာခဲ့ပြီးကတည်းကဆိုရင်ဒီဖြစ်ရကြောင့်88နှစ်သက်တမ်းရှိပြီဖြစ်တဲ့ Volkswagen ရဲ့ယုံကြည်ကိုးစားခံရမှုမှာအဆိုးရွားဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါကားတွေရဲ့ဓာတ်ငွေထုတ်လုပ်မှုကိုစမ်းသပ်စစ်ဆေးတဲ့အချိန်အတွင်းမှာလေထုညဉ့်ဉာဏ်မှုထိန်းချုပ်တဲ့ခလုတ်ကိုဖွင့်ပေးပြီးပုံမှန်ကားမောင်းချိန်အတွင်းအဲ့ဒီခလုတ်ကိုပြန်ပိတ်ပေးတဲ့ကွန်ပျူတာဆော့ဖ်ဝဲကိုအမေရိကန်ပြည်တော်စုမှာရောင်းချတဲ့ဒီဇယ်စီး3ကားဆင်းရည်တန်းဝက်လောက်မှာ Volkswagen ကုမ္ပဏီကထည့်ထားတာကိုအမေရိကန်အာဏာပိုင်တွေကစစ်ဆေးတွေ့ရှိခဲ့တာပါအဲ့ဒီ software ကိုကဘာတဝမ်းကားဆင်းရည်71တန်းမှာထည့်ထားတယ်ဆိုတာနောက်ပိုင်းရဲ့အနေငယ်ကြတော့ Volkswagen company ကဝန်ခံထားပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ပုတ်ထုံးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြွကြော်သိန်းနဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ internet ဆက်မြန်းလာဖြစ်တဲ့ burmese.voanews.com မှာဖန်ယူနာဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါရမယ်မကြာခင်ကျင်းပရမယ့်2015ထွေထွေရွေးကောက်ပွဲဟာပြုပြင်ပြောင်းလဲရင်းနဲ့ဒီမိုကရေစီစနစ်တိုးတက်ရေးအတွက်အရေးကြီးတာကြောင့်ပြည်သူတွေအနေနဲ့လည်းရွေးကောက်ပွဲစောင့်ကြည့်အကဲဖြတ်ဖို့လိုအပ်တယ်လို့ American ပြည်ထောင်စုဖွံ့ဖြိုးမှု Agency USAID ကပြောဆိုလိုက်ပါတယ်ပြည်ရင်းနိုင်ငံရေးလှုပ်ရှားသူတွေကလည်းဖြစ်နိုင်ခြေရှိတဲ့မတမာမှုတွေကိုစောင့်ကြည့်ဖို့ပြည်သူတွေကိုတိုက်တွန်းကြပါရယ်အပြည့်စုံကိုတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးထားပါရရှင
်ဟုတ်ကဲ့ပါရှင်ပြည်ပြင်ပြောင်းလဲရေးအတွက်ရွေးကောက်ပွဲဟာအရေးကြီးတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရဖြစ်စေဖို့ပြည်သူတွေကလည်းစောင့်ကြည့်ဖို့လိုအပ်တယ်လို့ American ပြည်ထောင်စုဖွံ့ဖြိုးမှု Agency USAID ရန်ကုန်ရုံးခွဲဒါရိုက်တာ Chris Milligan ကအခုလိုပြောဆိုလိုက်ပါရယ်
The election, of course, is an important marker in the reforms. It will not.
ရွေးကောက်ပွဲဆိုတာဟာပြည်ပြင်ပြောင်းလဲရေးကာလမှာအရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲရေးကိုအဆုံးသတ်မှာမဟုတ်ဘဲနဲ့အရေးကြီးတဲ့အကောင်အထည်ဖုံးမှုတစ်ခုသာဖြစ်ပါတယ်။ကျွန်တော်တို့ကတော့လက်တွေ့ကျကျပဲစဉ်းစားပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရှေ့မှာလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေအများကြီးရှိမယ်။ခက်ခဲတွေလည်းရှိမယ်ဆိုတာသတိပြုမိပါတယ်။ဒါပေမဲ့လည်းလာမယ့်ရွေးကောက်ပွဲဟာယုံကြည်ရသလား ပွင့်လင်းမြတ်တာမှုရှိသလားပြီးတော့ပြည်သူတွေရဲ့ဆန္ဒတွေကိုအမှန်တကယ်ကိုစားပြုရလားဆိုတာကိုပြည်သူတွေကိုယ်တိုင်ပဲစမ်းစစ်ဆုံးဖြတ်ကြရမှာဖြစ်ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်မြင့်တင်ရေးနဲ့ပုံမပွင့်လင်းမြင့်တာလာရေးတို့အတွက်လည်းကူညီနေတယ်လို့ Chris Milligan ကပြောပါတယ်
။ We have a very constructive relationship with the Union Election Commission. Our support is to build their capacity.
ကျွန်တော်တို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာပြည်သူ့ဘောဆောင်နဲ့ဆက်ဆံရေးရှိပါတယ်။ကျွန်တော်တို့ကရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်တိုးမြင့်လာဖို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့လုပ်ငန်းဆောင်ရွက်ရမှာပို့ပြီးတော့ထိရောက်စေဖို့အဓိကထားပြီးတော့ကူညီထောက်ပံ့နေပါတယ်။ဒါကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်ရဲ့ယုံကြည်စိတ်ချမှုပွင့်လင်းမြတ်တာမှုတွေတိုးတက်လာအောင်ကိုဆိုလိုတာပါ။ကော်မရှင်အနေနဲ့လုပ်ငန်းစဉ်တွေနဲ့နိုင်ငံရေးပါတီတွေရဲ့အရက်ဖက်လူဖွဲ့စည်းတွေနဲ့ဆက်ဆံရေးတွေကိုပြည်သူတွေနဲ့အခြားပါဝင်ပတ်သက်မဲ့အဖွဲ့အစည်းတွေကိုတည်အောင်ချပြပေးဖို့အားပေးထားပါတယ်။ပြည်သူတွေအနေနဲ့ရွေးကောက်ပွဲအပေါ်မှာယုံကြည်မှုရှိအောင်လုပ်ငန်းစဉ်တွေကိုတမာတမတ်ကြကြဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
။ဒါအပြင် USAID ဟာရွေးကောက်ပွဲကော်မရှင်နဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးရွေးကောက်ပွဲပညာပေးသင်တန်းတွေပို့ချရမှာကူညီထောက်ပံ့နေတာလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းနိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးရေးဆိုင်ရာစီမံခန့်ခွဲမှုတွေကိုလည်းထောက်ပံ့ပေးနေတယ်လို့ Chris Milligan ကပြောပါတယ်
။ Since 2013 we've been working with political parties to support their capacity to participate in the elections.We've been supporting
the Nangay Party တွေအနေနဲ့ဒီ2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နိုင်အောင်2013ခုနှစ်ကတည်းကစွမ်းရည်မြင့်တင်ရေးမှာကူညီပေးနေပါတယ်။သူတို့တွေဝင်ရောက်ရှင်ပြိုင်ကြမဲ့မဲဆန္ဒနယ်တွေကဒေသခံတွေနဲ့ထိတွေ့ဆက်ဆံရမှာအဆင်ပြေအောင်မဲဆန္ဒရှင်တွေရဲ့ဆန္ဒတွေကိုကိုးစားပြုတဲ့နိုင်ငံရေးခင်းချင်းမျိုးဖြစ်အောင်မဲဆွယ်စည်းရုံးရေးစီမံခန့်ခွဲမှုတွေနဲ့အခြားကဏ္ဍတွေမှာကူညီထောက်ပံ့နေတော့ပါ။ပြီးတော့နိုင်ငံရေးပါတီအားလုံးကိုအကူအညီတွေလည်းပေးနေပါတယ်။ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအတွက်ဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကိုယ်တိုင်ကဒီရွေးကောက်ပွဲမှာအဆုံးဖြတ်ပေးရမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာနိုင်ငံရေးပါတီအားလုံးကိုအကူအညီပေးနေတာဖြစ်ပါတယ
်။ USAID အဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပြီး2013ခုနှစ်မှာတော့ရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးဖို့ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်ရှင်
။မတငေလေးမရှင်VOA မြန်မာပိုင်းကနေပုတ်ထုံးနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းနောက်တစ်ပုတ်တင်ပြပါအောင်မယ်။မြန်မာနိုင်ငံရဲ့အချိန်ကြာ2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့တလကြကြောပဲလိုတော့တဲ့အချိန်မှာဘာသာရေးကိုအသုံးချပြီးလူနည်းစုတွေကိုဘေးဖယ်ထုတ်ထားမဲ့အရေးကိစ္စအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။မွတ်စလင်ဘာသာဝင်တွေကိုဆန့်ကျင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလူသိများတဲ့အမျိုးဘာသာတာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ရဲ့အသံတွေဒီရက်ပိုင်းမှာပိုကျဲလောင်လာတာနဲ့ပတ်သက်လို့လူနည်းစုမွတ်စလင်ဘာသာဝင်တွေအပေါ်ချိန်ချောက်မှုတွေတိုးလာမှာကိုလည်းပူပန်နေကြပါတယ်။ Katie Arnold's report ထားတဲ့သတင်းလွှာကိုကိုဝင်းမခတ်မောင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲအတွဲမဲဆန္ဒပေးဖို့အချိန်ရောက်လာဖို့အနည်းဆုံးတစ်လလောက်ကြာမှသေးရဲ့။ဒါပေမဲ့လည်းရန်ကုန်မှာကျင်းပခဲ့တဲ့ဒီပွဲကတော့အငင်းပွားဝယ်ဖြစ်နေတဲ့မျိုးဆောင်ဥပဒေ၄ခုကိုလွှတ်တော်မှအတည်ပြုလိုက်နိုင်တဲ့အတွက်မဘာသာအဖွဲ့ကဖုံးကြီးများအောင်ဝဲခံတဲ့ပွဲဖြစ်နေပါတယ်။ဒီဥပဒေတွေမှာဘာသာခြားခြင်းလက်ထပ်တဲ့အခါအစိုးရခွင့်ပြုချက်တွေတောင်းခံဖို့လိုအပ်ချက်တွေပါဝင်လာတာဖြစ်ပြီးတော့ဘာသာကြားကိုးကွယ်သူလူနည်းစုတွေပေါ်ကန့်သက်ထိန်းချုပ်မှုအသစ်တွေပြဋ္ဌာန်းထားပါတယ်။ဒီလအစောပိုင်းမှာလည်းရွေးကောက်ပွဲကော်မရှင်ကမွတ်စလင်ဘာသာဝင်လွတ်တော်ကိုယ်စားလှယ်လောင်းတွေအားလုံးကိုစီးရင်ကနေပယ်ချထားပါတယ်။ဒီထဲမှာတတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဦးခင်မောင်ချူအပါဝင်ကိုယ်စားလှယ်လောင်း၁၁ယောက်ကတော့ပြန်လည်အယူခံဝင်တာအောင်မြင်ထားပြီးဖြစ်ပါတယ်
။ In Myanmar we have two big
မြန်မာပြည်မှာအဓိကနိုင်ငံရေးပါတီနှစ်ခုရှိပါတယ်။နှစ်ခုလုံးမှာမွတ်စလင်ဘာသာဝင်တွေကိုကိုယ်စားလှယ်လောင်းဖြစ်ကချန်ထားဖို့ကြိုတင်စီစဉ်ထားပြီးသား policy တွေရှိနေပါတယ်
။ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့အခါမှာကိုယ်ပွဲတဲ့ဘာသာကိုအခြေခံပြီးရွေးချယ်ထားခြင်းမရှိကြောင်းပြောဆိုထားပါတယ်။လေးလာစောင့်ကြည့်သူတွေကတော့ဘုန်းကြီးတွေရဲ့စီယုံလှုံ့ဆော်မှုဟာစစ်တပ်နောက်ခံရှိနေတဲ့အာဏာရပါတီကိုအကူအညီပေးရရောက်တယ်လို့ဆိုထားပြီးမဘာသာအဖွဲ့ကတော့ဒီကိစ္စကိုသတင်းစာရှင်းလင်းပွဲမှာညှင်းဆိုထားပါတယ်။ဘုန်းကြီးတို့ဟာဘယ်ပါတီနဲ့မှပါဝင်ပတ်သက်ခြင်းမရှိပါဘူး။ဘယ်ပါတီပဲနိုင်နိုင်ဖုန်ကြီးတို့ရဲ့အစိုးရလိုပဲခံယူထားပါတယ်။ဖုန်ကြီးတို့ဟာဘာသာရေးခေါင်းဆောင်တွေဖြစ်ပါတယ်။ဒါကြောင့်နိုင်ငံတွင်းငြိမ်းချမ်းရေးနဲ့အတူတကွရှင်တွဲနေထိုင်ရေးအတွက်ဘလို့အလုံးမျိုးကိုမဆိုဖုန်ကြီးတို့ကလှုပ်ဆောင်သွားရမှာပါ။ငြိမ်းချမ်းရေးအတွက်လို့ဆိုထားပေမဲ့မဘာသာရဲ့နောက်ွယ်မှာရှိနေတဲ့အာဘော်ကတော့ဗုဒ္ဓဘာသာဟာချင်းချောက်ခံရတဲ့ဘေးနဲ့ကြုံတွေ့နေရတယ်ဆိုတာပါပဲ။လူဦးရေ90ရာခိုင်နှုန်းလောက်ဗုဒ္ဓဘာသာဝင်ဖြစ်နေတဲ့နိုင်ငံမှာ အခုလိုပြောဆိုချက်အတွက်ထောက်ခံသူအစီအတွက်ကလည်းများပြားပဲဖြစ်ပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံရဲ့နုနယ်သေးတဲ့ဒီမိုကရေစီစနစ်အတွက်ဘာသာရေးကိုနိုင်ငံရေးအဖြစ်အသက်သွင်းနေမှုဟာလူနည်းစုဘာသာဝင်တွေအတွက်ရေရှည်မှာဘလို့အကျိုးသက်ရောက်မယ်ဆိုတာကတော့မရေမရာရှိနေသေးပါပဲခင်ဗျာ
။ကိုဝင်းခတ်မောင်ကစူးစိတင်ပြသွားတော့ပါရှင်။ခုတော့မြမရွေးကောက်ပွဲအထူးအစီအစဉ်ဖြစ် VOA ကတိုးချက်ထုတ်လင်းမှုတွေကိုလည်းမိတ်ဆက်ပေးပါအောင်မယ
် VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9:00ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6:00ခွဲကနေ9:00အစားညနေ6:00ကနေ9:00ထိတနအီကြာတင်ဆက်ပေးသွားပါမယ်နေ့စဉ်ရုံမြင့်တန်ကြာအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုံမြင့်တန်ကြာအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ရဲ့တိုးချက်စီစဉ်တွေကိုလည်းဆက်ပြီးတော့အားပေးနာဆင်ကြပါအောင်ရှင်ခုတော့ကချင်ပြည်နယ်ဘက်ကသတင်းဖက်ကိုအလှည့်ပေးပါဦးမယ်မြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေပေမဲ့လက်နက်ကိုင်ပဋိပက္ခတွေမငြိမ်သေးတဲ့ဒေသတွေမှာချော့ချော့မော့မော့ဖြစ်ပါမလားစိုးရိမ်မှုတွေလည်းရှိနေပါတယ်တချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားအပြစ်ခတ်ရစဲရေးကြိုးပမ်းမှုတွေအချိန်မြင့်ဆောင်ရွက်လာနေတဲ့အတွက်ရွေးကောက်ပွဲလွန်ကာလမှာငြိမ်းချမ်းရရနိုင်ဖို့လည်းဒေသခံတိုင်းရင်းသားတွေမျှော်လင့်နေကြတာပါလက်နက်ကင်ပဋိပက္ခတွေနဲ့ကြုံနေရတဲ့ကချင်ပြည်နယ်ကအခြေအနေအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကအခုလိုတင်ပြထားပါရရှင
်။မြမဆူရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့ရှစ်ဖွဲ့တို့လာမယ့်တနင်္လာနေ့မှာအပြစ်ခတ်ရစဲလက်မှတ်ရေးထိုးဖို့ရှိနေပေမဲ့ဒီထက်မှာအချင်းလူမျိုးရေးဖွဲ့ KAO တို့မပါဝင်ပါဘူး။ဒီအတွက်လည်း KAO အခြေစိုက်လှုပ်ရှားရာဒေသတွေမှာရွေးကောက်ပွဲတွေကျင်းပဖို့ဖြစ်ပါမလားစိုးရိမ်နေကြတာပါ။မြမဆူရနဲ့18နှစ်ကြာအပြစ်ခတ်ရစဲတွေဖြစ်ပြပြီးတပ်ဖွဲ့တွေပြန်ဖြစ်ခဲ့တဲ့လေးနှစ်လောက်အတွင်းမှာလည်းကချင်ပြည်နယ်မှာဆစ်ရှောင်ဒုက္ခသည်တွေတိုင်းနဲ့ချီရှိခဲ့ပါတယ်
။ဒါတော့တော့မကြုံဘူး။ဒါပေမဲ့ဒီတစ်ခါတော့ကြုံဖို့တော့ဒီပြပြောရမှာပေါ့ကွာ။ဦးစင်းနံမကန်တဲ့တပ်ဖွဲ့ဝင်ဘူး။အဲ့လိုပဲဆုံးခဲ့တာနဲ့ကွာ
။ဒီကတိုက်ခိုက်နိုင်ငံရေးပါတီဖြစ်တဲ့မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတော့ဆက်စုနှစ်နဲ့ချီပြီးစစ်တမ်းတင်ခဲ့တဲ့ကချင်ပြည်နယ်ကိုပြန်လည်ထူထောင်ရမှာစိန်ခေါ်မှုတွေရှိနေတယ်လို့မကြသေးရင်ကစီယုံခီးစဉ်တွင်ပြောကြားခဲ့တာပါ။ကချင်ဒေသခံတွေကတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကနေရင်းချမ်းရေးအတွက်လမ်းစာပေါ်လာဖို့လည်းမျှော်လင့်နေကြပါတယ်
။ပြောမယ်ဆိုရင်ထာဝရရင်းချမ်းရေးရသွားပြီဆိုလို့ရှိရင်တော့တော်တို့ကချင်ပြည်နယ်ကပြည်သူလူထုတွေကတော့ကောင်းတာပေါ့ပြောမယ်ဆိုဒုက္ခမရောက်ဘူးလေ။သွားခြင်းနဲ့နေရာကိုလုံးနဲ့လက်သွားလို့ရမယ်။လို့အလို့အကင်လဲဒီချက်ကိုလှုပ်လို့ရတာပေါ့အခုတော့အဲ့ဒီစစ်ကဖြစ်နေတဲ့အတွက်ကျွန်တော်တို့မှာသွားကြည့်နေလမ်းကသွားလို့မရအောင်ဖြစ်နေ
ဒီကောက်ပွဲပြီးရနေတော့ငင်းချမ်းရေးတွေရလာမှာမနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ
်နန်းနကန်ပြိပခတ်တွေကြောင့်ဒုက္ခတွေတိမ့်ချပြီးအိုးရင်ဆွတ်ခွာထွက်ပြေးနေရတဲ့ကချင်းပြည်နယ်မှာမဲပေးခွင့်ရှိသူတွေအပြည့်အဝမဲပေးခွင့်ရနိုင်ပါမလားဆိုတော့မေးခွန်းထုတ်သူတွေလည်းရှိနေကြပါတယ်။အချင်းပြင်းနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကတော့အချင်းပြင်းနဲ့ကမတည်မငြိမ်အခြေအနေတွေကြောင့်ရွေးကောက်ပွဲတွေအောင်အောင်မြင်ဖြစ်ပါမလားစိုးရိမ်နေပါတယ
်။လုံခြုံမှုရှိမှာမဟုတ်ပါဘူး။လုံခြုံမှုမရှိရင်ရွေးကောက်ပွဲကိုလည်းအောင်အောင်မြင်ကျင်းပနိုင်မှာမဟုတ်ပါဘူး
။ချိန်တော်ကြာနှောင့်နှေးကြံ့ကြံ့နေခဲ့တဲ့ဆွေးနွေးမှုတွေကိုရွေးကောက်ပွဲမတိုင်မီအပြစ်သက်နိုင်မှုရည်ရွယ်ထားတဲ့မြမဆူရကတော့အောက်တိုဘာလ15ရက်နေ့မှာတိုင်းဒေသလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့ပြစ်ခတ်ရစေးလက်မှတ်ရေးထိုးအစီအစဉ်ထားတာပါဒီနောက်မှာတော့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးအပြီးသတ်ငင်းချင်းရအောင်လုပ်မယ်လို့လည်းကတိပြုထားတာဖြစ်ပါတယ်ခင်ဗျာ
ဝေါမီမာ has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းလုံးရင်းအင်ဂျီလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းပုံပြီးတော့ခက်ခဲတာပေါ့ကားကြားထဲမှာညင်းနေရတာပေါ့က 家家了，不稳稳用稳稳着下你了，因为不上我们也养下了，我那把又谁不养下了？
你妈那那个那个，我一直也习惯老概念，困难把稳，西伯一三亚七年皮皮对过，不行，等你两年两百嘛，西伯一跟那个呢，讨论别的吧嘞。第一时间我 VOA Internet 上面呢 ，Burmese.voanews.com 嘛嘞。天比那些难玩的呀！
费用也蛮贵的，普通的那边时间那个设备要超人的玩的。苦了，一看比那人家类似别都卡的，一张天比较完美。一看比那人家都卡的是干嘛？是那个 Bangladesh 那个啊，类似别都卡的，对啊，我要过。October 巴拉森那年嘛 ，Bangladesh 那个我变来不上多嘛皮带路，你嘛阿那边那边卡表来巴嘞，地都卡的那个变来不上破砖，那那个大碗西多瑞的包都差比皮带路说巴嘞。这边都卡的是干嘛？设备是那个都卡的那个嘞 ，Bangladesh 公司用用啊，地表差比皮带砖，阿面上变薄薄弄的来路，比那路外。木台湾是独家标话嘞，第一张那把对比别生活，实在生产他来贵阳那个标标被他话嘞先。
Bangladesh 那个阿里这边都看到的个，除了木拉那些人批的 Bangladesh 那个偏来不上大部偏生的来路，你妈阿那边那个标来吧嘞，阿里都看到的个 Bangladesh 那个偏来不上部给上的不得比，一看比那路木季节一呢，偏来那些其他也问题他那人家也木，我看说个 view 一个古路地表标价给吧嘞。
那嘛嘞，都话电脑都那些。对呀，我有出来叫你来看呗，处理了嘛。平常的，就那都高些费用话的，就那都比那苏要贵话的啥，比那苏啊嘛的，就那都老外个比那我，就那都话的涨价话的。哎呀，就那都那些咯，网络开业以后，就那都厉害了，比了嘛。出来叫你来看不对，哪里就那都特别难的，那家装的，你难比了嘛，哪里的就那都容易话的。
那些嘛咯，哎，都卡在那个，一看比那砖啊，当表来外都卡在看嘛，也以可能你太你家了批吧的。苏瓦都卡在那个南美奥多巴三年的嘛，本来的是阿那边那个来表被到嘛批评，那怕那家长得的个嘞，地被他被批得了，我看苏瓦表话嘞。
也讲了三年的来表来看吧，没苏表都不敢打了，三年的都查完了，打本来的江西文员不报的啥吧，假如奥青嘛，你来看见了就嘛，奥青嘛嘞，第三年的来表来看那一对，大陆就那都话地皮姐就那都先倒他了，奥青嘛倒他完了，都不敢 BGB， 不敢那家长，阿拉就那都话三比多嘛，涨价比外平呀。
三年里，我就弄这张被买出来，我就弄一张加币块钱。哎，都卡在第二个月边，本来的是人家不卡，脑袋都卡在可能是可能要当票来玩是看嘛，真心的这一路都卡表白的。哎，路这个是对嘛？是的，本来的是公司文员啊，都要实在地
他出来比较嘛，他都是都写的比较。平安的公司文啊，就那都有，实际公司文嘞，实际都都话嘞，别打的，都人家那里慢慢来出来哦。都别人家，都大江边家比起吧的。啊，这人家家就那都，湖北家里边话都是人家家有问题呐。就那都话地嘛，奥区嘛嘞，就那都大里的，俺们农村边比较嘛，湖北家来看不呢，就那都啊，但他们依然也来大里的，俺们农村边来看不得，稍微的吧嘞。啊，都别家里江边人呢，就那俺们农村边不老的吧嘞，听。
毕竟嘞，中南海那个啥西藏牧的老百姓啊，啥比较？本来的是那个啥，荔枝皮都卡在朝阳，那是朝阳股，啊，都俺都快比了，你妈那个不个，全部被个被批罢了。荔枝皮都卡在那家叫股，一看比那芒果的大嘛，给的那个子喽，哪里会要一单偏帮的大不嘛说呢？你妈一百年转进来那阵，隔壁本来你妈庙里的荔枝皮都卡在困难叫股，你妈一得个给点个话的。哎，这个那组个，你妈那个啥，穆斯林的批价比了，伢子哈。Bangladesh 那个啊，皮带路，你妈那个不个地表差吧嘞？从咱说说，目的亚罗这样问路芒口孤独的个，台那个呢？马来西亚那个呢嘛，楼也没收表，偏要表示目的讲，来这边都卡在的求哈，路工孤立的呢，人生给亚来路，你妈阿那边那个表白的怎么样？
ဗျူအေမြန်မာပိုင်းအတန်လွှဲအစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်ပုဒ်ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့မြန်မာသခင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုပထမဦးဆုံးထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲမဲစင်းကိစ္စမြို့ဆောင်ဥပဒေအောင်ပွဲပြုလုပ်တဲ့သတင်းစာရာတွေကိုတင်ပြထားပါရရှင်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးရေကကူညီတင်ဆက်ထားပါရ။
မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲမဲစင်းတွေမှောင်ရွေးမှုဟာမီဒီယာတွေမှာတာဝန်ရှိတယ်ဆိုတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောကြားခဲ့တာနဲ့ပတ်သက်လို့အမြင်နေဒီတစ်ပတ်မှာပြုတ်လို့တဲ့မျိုးဆောင်ဥပဒေအောင်ပွဲနဲ့ပတ်သက်တဲ့သတင်းဂျာနယ်တွေကအေဒီတာတွေရဲ့အမြင်အာပေါ်တွေကိုတင်ပြပေးမှာဖြစ်ပါတယ်။တာချီလိတ်မီဒီယာကနေစတင်လာတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကကျိုင်းတုံမှာမဲစင်းမှောင်ရွေးမှုမှာမီဒီယာတွေမှာတာဝန်ရှိတယ်ဆိုပြီးတော့ပြောဆိုခဲ့တဲ့အပေါ်မီဒီယာတွေဘက်ကလည်းတုံ့ပြန်တန်တွေထွက်ပေါ်လာခဲ့ပါတယ်။မဲစင်းမှားရမှုတွေအများအပြားရှိနေတဲ့အတွက်ပြည်သူတွေရဲ့အတန်တွေထွက်လာတဲ့အချိန်မီဒီယာတွေပေါ်မှာဖော်ပြပေးမှုကြောင့်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲစင်းပေါ်ပြည်သူတွေထံကနေဝေဖန်ပြောဆိုမှုတွေထွက်လာခဲ့တာပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်လည်ပြင်ဆင်တာတွေလုပ်ခဲ့ပေမဲ့မှားရမှုတွေအများအပြားကိုအလုံးလောက်ပြင်ဆင်ပေးနိုင်တာမျိုးကတော့မတွေ့ရသေးပါဘူး။ပြည်သူတွေအနေနဲ့မဲစင်းတွေလာပြီးတော့ကိုယ်တိုင်ပြင်ဆင်ကြအောင်မီဒီယာတွေဘက်ကရေးသားတဲ့နဲ့ဆိုပြီးတော့ကော်မရှင်ဥက္ကဋ္ဌကပြန်ပြီးတော့ဝေဖန်ခဲ့ပါတယ်။လက်ရှိအနေအထားအရစိုးစိုးရွားရွားမှားယွင်းနေတဲ့မဲစင်းတွေကြောင့်ပြည်သူလူထုထံကနေအခုလိုအတန်းတွေထွက်လာတာကိုမီဒီယာတွေကနေဖော်ပြခဲ့တဲ့အတွက်ရွေးကောက်ပွဲကော်မရှင်ပေါ်ဝေဖန်နေကြတာလည်းဖြစ်ပါတယ်။အခုလိုမဲစင်းမှားယွင်းတာနဲ့ပတ်သက်ပြီးတော့မီဒီယာဘက်ကဝေဖန်ထောက်ပြတဲ့အပေါ်ကိုပြန်ပြီးတော့တုံ့ပြန်တာဟာအတိတ်ပဲမရှိဘူးလို့မျိုးစီမတနည်းတော့တူဖြစ်တဲ့ကိုဇော်ခန်းဟိန်းကအခုလိုပြောဆိုပါတယ
်အဲ့လိုမျိုးမားတာတွေမြင်နေတယ်ဆိုရင်ကျွန်တော်တို့ကမားတယ်လို့ရေးပေးရမယ့်တာဝန်ရှိတယ်အမီဒီယာကြောင့်အဲ့လိုမျိုးမက်ဆင်းလာမကြည့်ကြတော့ဘူးလာမပြင်ကြတော့ဘူးဆိုတာကတော့တိတ်တော့တဘာမှမကြောက်ဘူးသူပြောတာဥတင်ပြောတာအမီဒီယာတွေကြောင့်ပြည်သူတွေအများကြီးတည်ရွားတယ်ဆိုတာကတော့မှန်တယ်မီဒီယာတွေကြောင့်မားရတယ်ဆိုတာကတော့မီဒီယာတွေကြောင့်မက်ဆင်းလာမကြည့်ကြတော့ဘူးဆိုတာကတော့သူပြောတာနည်းနည်းလွန်တယ်လို့ထင်တယ်
အခုတစ်ပတ်သတင်းမီဒီယာစာဆောင်တွေအက်ဒီတာအဘော်တွေအွန်လိုင်းမီဒီယာတွေပေါ်မှာမကြခင်ကပြုတ်ထုတ်ခဲ့တဲ့မျိုးဆောင်ဥပဒေအောင်ပွဲအခမ်းအနားနဲ့ပတ်သက်ပြီးတော့ရေးသားထားကြတာတွေကိုတွေ့ရပါတယ်။ဒီပွဲမှာအမျိုးဘာသာတာသနာစောင့်ရှောက်ရေးလုပ်နေကြတဲ့တန်ခါတော်တချို့ကိုနေကြော်နေတဲ့အကြောင်းနေမကြော်ဖို့တီတကူဆရာတော်ကြီးကမင်ကြားခဲ့တဲ့အကြောင်းကိုသတင်းတွေမှာရော Facebook လူမှုကွန်ရက်တွေမှာပါလှုပ်လှုပ်ခတ်ခတ်ရေးသားပြောဆိုနေကြတဲ့အကြောင်းအရာဖြစ်ပါတယ်။မျိုးဆောင်ဥပဒေအောင်ပွဲအဖြစ်သူဝနာကမိုးလုံလေလုံအားကစားပွဲရုံမှာပြုလုပ်ခဲ့တဲ့အခမ်းအနားမှာတီတကူဆရာတော်ကတန်ခါတော်တချို့ဟာနိုင်ငံရေးမှာပါဝင်ပြီးတော့ကူညီပြောဆိုနေရတယ်ကိုတွေ့နေရတဲ့အကြောင်းပြောဆိုခဲ့ပါတယ်။မျိုးဆောင်ဥပဒေအောင်ပွဲအဖြစ်ရန်ကုန်သူဝနာမိုးလုံလေလုံအားကစားရုံမှာပြုလုပ်ခဲ့တဲ့အခမ်းအနားမှာတီတကူဆရာတော်ကတန်ခါတော်တချို့ဟာနိုင်ငံရေးမှာပါဝင်ကူညီပြောဆိုနေတာတွေကိုတွေ့ရတယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံမှာဟိုးရင်ကလေးကတန်ဃာတော်ရီအနေနဲ့နိုင်ငံရေးမှာပါဝင်ပတ်သက်မှုတွေရှိခဲ့ပြီးအခုချိန်မှာဖြစ်နေတဲ့မျိုးဆောင်ဥပဒေပေါ်တန်ဃာတော်တို့ရဲ့ပတ်သက်မှုပေါ်ဆိုရှယ်မီဒီယာတွေကဆွေးနွေးပြောဆိုနေတာတွေကိုပြုလုပ်နေကြပါတယ်။နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့အခုတလောမဲဆွယ်စီယုံရေးကာလမှာပါတီတွေရဲ့အပြိုင်မှုနဲ့ဆိုင်းပုတ်ပြဿနာတွေပဲဖြစ်ပါတယ်။မဲဆွယ်စီယုံရေးကာလမှာပါတီကြီးတွေအင်အားပြိုင်မှုဖြစ်ခဲ့တယ်လို့ဆိုင်းပုတ်ဖော်ပြတဲ့စာသားတွေကြောင့်မကြာခဏဆိုင်းပုတ်ဖျက်ဆီးခံရတာတွေဆိုင်းပုတ်ဖြုတ်ချဖို့တောင်းဆိုတဲ့သတင်းတွေကိုကြားသိနေရပါတယ်။ဒီသတင်းတွေတက်လာပြီးတဲ့နောက်ပိုင်းထပ်မံပြီးတော့လူမှုကွန်ရက်မှာတက်နေတဲ့အကြောင်းအရာကတော့ပါတီကြီးနှစ်ခုဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ NLD ပါတီရဲ့အားပြိုင်မှုပဲဖြစ်ပါတယ်။အနီရောင်နဲ့အစိမ်းရောင်ကိုစားပြုထားတဲ့အဲ့ဒီအင်အားကြီးပါတီနှစ်ခုကြောင့်မကြာခဏဆိုသလိုလူမှုရေးအတိုင်းဝိုင်းတွေမှာစကားစစ်ထိုးပြီးတော့အယောင်တွေကိုစားပြုပြောဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့အခုလိုအနီအစိမ်းစကားစစ်ထိုးပြောဆိုနေတာနဲ့ပတ်သက်လို့သတင်းမီဒီယာတွေပေါ်မှာဖော်ပြတာတော့မတွေ့ရသေးဘူးလို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သတင်းရေးသားနေတဲ့ BNN ရွေးကောက်ပွဲသတင်းခန်းရဲ့ Editor တူဖြစ်တဲ့မတ်တဆင်ထွေးကအခုလိုပြောပါတယ
်အဓိကပြဿနာကဘာလဲဆိုတော့ပါတီကြီးနှစ်ခုရဲ့
ပြိုင်ဆိုင်မှုပေါ့အားနှစ်ခုပေါ့နော်အားနှစ်ခုပြိုင်ဆိုင်မှုတွေဈာတဲ့မှာမှာပါတီအသေးလေးတွေကလည်းဈာညက်နေတယ်နောက်တတိပုဂ္ဂိုလ်တွေလည်းဈာညက်နေတာကြီးတွေ့လာရတယ်အဲဈာတဲ့မှာနောက်ဘာလို့ထွက်လာလဲဆိုတော့အနီနဲ့အစိမ်းဆုံးထွက်လာတဲ့အတန်ကြီးကြားရတယ်ပြီးတူတူကြောင်းအနီအင်းကြီးရောကျွန်တော်တို့ဘယ်လိုပြောမလဲဟိုထိုင်းမှာလို့ပေါ့ဗျဟိုအနီနဲ့အစိမ်းပေါ့နော်အစိမ်းဆိုရင်ကြက်ခိုင်ကိုစားပြီးတယ်အနီဆိုရင်အနန္ဒီကိုစားပြီးတယ်အဲ့လိုမျိုးတွေပေါ့ပြည်သူတွေဈာတဲ့မှာလည်းအဲ့လိုတွေမြင်လာရတဲ့အတွက်ဒီ2015ရွေးကောက်ပွဲကိုဘလို့မြင်လာလဲဆိုတော့ညီစိမ့်ပြဿနာရဲ့ဆိုင်းမုတ်ဖြုတ်တဲ့ပြဿနာရဲ့အများဆုံးတွေ့ရတယ်။အဲဆိုင်းမုတ်ဖြုတ်တဲ့ပြဿနာမှာနောက်ဆိုင်းမုတ်မှာဆိုလို့ရှိရင်တချို့ပါတီကြီးတွေမှာဆိုရင်ဒီဘောနော်ဟိုအမျိုးသားရေးနဲ့ပတ်သက်တဲ့စာသားတွေထည့်ပြီးတော့ဆိုင်းမုတ်ထောင်တာမျိုးတွေဖြစ်လာတဲ့အတွက်တချို့ပြန်ပြီးဖြုတ်ခိုင်းရတာတွေပေါ့နော်အဲ့လိုမျိုးကော်မရှင်ကိုတင်လိုက်ဖြုတ်ခိုင်းရတာတွေလည်းရှိတယ်။နောက်ဒီညီစိမ့်ပြဿနာတွေကကြပြန်တော့ဟိုဘယ်လိုပြောမလဲမေးဟိုပါတီကြီးနှစ်ခုရဲ့ပြိုင်ဆိုင်မှုပေါ့အဲ့ဒီအတွက်ဟိုငါတော့အနီသူကတော့အစိမ်းအဲ့လိုမျိုးပြဿနာတွေပေါ့နော်အဲ့လိုမျိုးတွေပြဿနာတွေဖြစ်လာတာကိုမြင်လာတယ်ပေါ့
နောက်ထပ်စိတ်ဝင်စားစရာသတင်းတွေကတော့ MV Logos Hope ဆိုတဲ့စာအုပ်တင်မောကြီးဆက်ကတဲ့သတင်းနဲ့အတူပြည်သူတွေအများပြားတောရောက်တိုးဝေတန်းစီပြီးတော့ကြီးစုနေကြတဲ့အကြောင်းနောက်ပြီး NCA အပြစ်ခတ်ရက်စဲရေးငင်းညာရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းတွေကိုဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းနဲ့ညီကုန်းချုပ်လိုက်ရပါမယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရပါရှင်ခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်တိုင်းရင်းသားလက်နက်ကိုင်တွေကိုမလိုလားတဲ့မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားပါတီတွေလွှတ်တော်ရင်းအင်အားကောင်းလာတာကိုဆိုရင်လိမ့်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအစ်စ်မြင့်အမေရိကန်တန်အမတ်ဟောင်းပရစီလာကလပ်စ်ကသုံးသပ်လိုက်ပါတယ် NCA လို့ခေါ်တဲ့ပြည်လုံးကျွတ်အပြစ်ရရေးသဘောတူညီချက်ကိုသဘောတူကြရင်နိုင်ငံရေးပြည်လဲမှုဖြစ်စဉ်အတော်ခီးပေါက်နေပြီလို့ယူဆနိုင်တယ်လို့လည်းဆိုပါတယ်မြန်မာရွေးကောက်ပွဲအကြိုအထူးအစီအစဉ်ဖြစ် Miss PriscillaClub နဲ့ဥကျော်စန္ဒဆွေးနွေးသုံးသပ်ထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင
်။မင်္ဂလာပါပရစီဒါ
မင်္ဂလာပါရှင်ဖိတ်ခါပါရှင်
ကောင်းပါရဲ့ခင်ဗျာပရစီဒါနေကောင်းပါကော
င်းပါတ
ယ်ဟုတ်ကဲ့ပရစီဒါဆို
ရွေးကောက်ပွဲအကြိုကာလမြန်မာနိုင်ငံမှာအခုကြည့်လိုက်ရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာလူကြိုက်အများဆုံးပါတီဖြစ်ပါတယ်ဒါပေမဲ့လည်းတချို့ကတိုင်းဒေသတွေမှာ NLD ကလူကြိုက်နည်းနည်းကျလာတယ်လို့သုံးသပ်ကြပါတယ်။ Priscilla ဘယ်လိုသဘောပါလဲလ
ား? I think that's probably a fair
ဒါဆရာတဲ့သုံးသပ်မှုလို့ထင်ပါရဲ့ရှင်။ NLD ကတော့အမတ်ဦးကြီးအများပြားအနိုင်ရမှာပါ။လာမယ့်လွှတ်တော်မှာအင်အားအကောင်းဆုံးတစ်ခုထိသောပါတီဖြစ်လာပါလိမ့်မယ်။ဘလောက်နိုင်မယ်ဆိုတာတော့မပြောနိုင်ပါဘူး။တစ်ချိန်တည်းမှာပဲတိုင်းဒေသပါတီတွေအလားအလာပိုကောင်းမယ်ဆိုတာကိုလည်းအငင်းပွားစရာမရှိပါဘူး။အင်အားတွေလည်းပုံများလာပြီးတော့ဒီရွေးကောက်ပွဲကိုလည်းသူတို့သိပ်ပြီးတော့အလေးနဲ့ထားကြပါရဲ့2010တုန်းကတော့အာနာယပြည်ခိုင်ဖြိုးပါတီကပဲကြီးစိုးနေခဲ့တာပါအခုတော့သူတို့ပါတီတွေထောင်ကျတရားရည်တည်လာကြပါရဲ့လွတ်တော်နဲ့အစိုးရ parliamentary government ဟာနိုင်ငံအတွက်သူတို့ပြောင်းမဲ့နဲ့နိုင်ငံရေးရည်မှန်းချက်ဘောဆောင်နိုင်တဲ့လမ်းကြောင်းသူတို့လိုချင်နေတဲ့ဒန်းတူအခွင့်အရေးတွေရရှိစေမဲ့နေလန်လို့မြင်လာကြပါရဲ့အထူးသဖြင့်ဆိုရင်ပြည်နယ်အစိုးရဟာသူတို့အတွက်သိက္ခာအရေးကြီးပါတယ်။သူတို့ဒေတာတွေမှာရရှိမဲ့မဲတွေအမတ်နေရာတွေဟာပြည်ခိုင်ပြိုးပါတီရဲ့ဝေစုတွေကခွဲထွက်လာကြမှာဖြစ်ပါရဲ့။ NLD နိုင်မဲ့မဲတွေအမတ်နေရာတွေလည်းပြည်ခိုင်ပြိုးတွေကပဲပဲထွက်လာမှာဖြစ်ပါရဲ့။ဒါကြောင့်မလို့ဒီရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီကျုံသွားပါလိမ့်မယ်။
ဒီညမှာပြည်ခိုင်ဖြိုးပါတီရဲ့ခွန်အားလို့ပြောထားတဲ့ကိစ္စတခုကျွန်တော်ပြောပြစီသူတို့မဲဆွဲတဲ့နေရာမှာပြုပြင်ပြောင်းလဲဆိုတာငါတို့ပါတီကစလိုက်တာဆိုပြီးတော့သူကလက်မထောင်ပြီးတော့စီယုံနေကြပါတယ်ဒါဟာဘလောက်ထိဆွဲဆောင်မှုကောင်းတဲ့စီယုံမှုလို့ထင်ပါလဲဘလောက်ထိဆွဲဆောင်မှုရှိမဲ့ထင်ပါလဲဒီကြွကြော်သားဟာ
well
ပြည်ခိုင်ဖြိုးပါတီကဘယ်သူတွေကိုကိုစားပြုတယ်လဲမှန်ပါတယ်ပြုပြင်ပြောင်းလဲရေးအတွက်သူတို့အများကြီးလုပ်ပါတယ်ဒါလည်းမှန်ပါတယ်ဒါမဲ့လေသူတို့ဖော်ဆောင်နေတဲ့ပြုပြင်ရေးတွေပြောင်းလဲရမယ်ဆိုတဲ့အသည့်တရားတွေဟာ NLD စီကရလာတယ်လို့ပဲကျွန်မပြောရပါလိမ့်မယ်ဒါတွေဟာ NLD နှစ်ပေါင်း20လုံးလုံးတောင်းဆိုလာခဲ့တဲ့ကိစ္စပါဆိုတော့တကယ်အမှတ်ပေးရမှာ NLD ပါပဲရှင
်နောက်ဒီခိုင်ဖြိုးရဲ့နောက်ထပ်ဆွမ်းအားတရက်လို့ခွန်အားတရက်လို့ပြောနိုင်တဲ့ကိစ္စကတော့အစွန်းရောက်ဖုန်းတော်ကြီးတွေပဲဖြစ်ပါတယ်သူတို့က NLD ကိုဆန့်ကျင်ပြီးတော့ပြည်ခိုင်ဖြိုးကိုပဲမဲပေးရဖို့သူကနေမျိုးမျိုးနဲ့လှုံ့ဆော်နေပါတယ်ဘာသာရေးကိုအကြောင်းပြပြီးတော့ဒီအင်အားကိုရောပရစီလာဘယ်လိုတွက်ပါသလဲခင်ဗျာ
The role of the extremist monks is very negative
ဒီရွေးကောက်ပွဲမှာအစွန်းရောက်ဖုန်းကြီးတွေရဲ့အခန်းကဏ္ဍကအမတန်မှအပြတ်သဘောဆောင်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းကလည်းဒီလိုပဲမြင်ကြတာပါ ရွေးကောက်ပွဲလွတ်လပ်မျှတမှုရှိဖို့ကြီးတဲ့နေရာမှာဒါကလုံးဝမျှတမှုမရှိတဲ့ကိစ္စပါ။ပြည်သူလူထုရဲ့ကိုယ်ဝယ်ယုံကြည်မှုကိုနိုင်ငံရေးနဲ့ဆွဲဆီနေကြပါတယ်။မျှတမှုမရှိုံမကဖွဲ့စည်းပုံဥပဒေနဲ့လည်းဆန့်ကျင်တဲ့ကိစ္စဖြစ်ပါတယ်။ဘာသာရေးကိုနိုင်ငံရေးအတွက်အသုံးမချရဘူးလို့2008ဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။ဒါကိုချိုးဖောက်နေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD နဲ့ကျန်တဲ့ပါတီတွေကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြပါတယ်။ကော်မရှင်ကဘာမှမလုပ်ပေးပါဘူး။ဒါလုံးဝမတရားပါဘူး။တကယ်တော့ရွေးကောက်ပွဲကော်မရှင်ကဒါမျိုးကိုဖြေရှင်းရမယ်နောက်ဆုံးတရားရုံးမှာ။ဒါမဲ့လည်းဘာမှမလုပ်ပါဘူး။ပြည်ခိုင်ဖြိုးရတော့ဖုံးကြီးတွေလုပ်ရတဲ့အတွက်တိတ်ပြီးအားတက်နေကြတာပါ။ဒီမိုကရေစီပါတီတွေကိုထုံးနေနေကြပါတယ
်။မှန်ပါတယ်။ရွေးကောက်ပွဲကော်မရှင်ကဒါကိုမသိကြွကြွပြုနေတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လက်တွေ့မြင်နေရတာကဒီအစွန်ရောက်ဖုံးတော်ကြီးရဲ့နောက်မှာလူထုတော်တော်များများရှိနေတယ်ဆိုတာပါပဲပရစ်လာ
Well that's what you say but who knows
ဒါကဦးကျော်စံသာပြောတာလေဘသူသိနိုင်ပါလဲအသက်အရွယ်ကြီးတဲ့လူကြီးပိုင်းကထောက်ခံကောင်းထောက်ခံလိမ့်မယ်ဒါပေမဲ့လူငယ်တွေကတော့လက်ခံမယ်မထင်ပါဘူးဒီကိစ္စကိုပြောင်းပြီးတော့ရေးထားတဲ့ကာတွန်းတွေကိုပဲကြည့်လိုက်ပါအမျိုးသမီးတွေကိုအပြိုစစ်ရလားဆိုတာမျိုးစေးရုံမှာဖုံးကြီးတွေစစ်ဆေးနေတယ်ဆိုတာကိုကာတွန်းမှာတွေ့ရပါတယ်အမခမ်းပါပဲမျိုးဆက်တဲ့လူငယ်တွေဒီအစွန်ရောက်ဖုန်ကြီးတွေကိုလှောင်ပြောင်နေကြတာပါဆိုတော့ဒီလူမျိုးဘာသာရေးကိုတုံးတာသူတို့နိုင်တယ်လို့ထင်ကြမယ်တကယ်တော့သူတို့ရှုံးနေတာပါအ
ခုတိုင်းရင်းသားအရေးကိုနည်းနည်းပြောချင်ပါတယ် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေနဲ့ရှင်ပြီးတော့အရေးခံမယ်ဆိုတဲ့ကိစ္စအဲ့ကိစ္စကိုတိုင်းရင်းသားတချို့ကစိတ်မကျေနပ်ကြဘူးခင်ဗျာ
It's part of the democratic process
ဒါဒီမိုကရေစီပါပဲကျမကတော့ NLD တိုင်းရင်းသားဒေသတွေမှာဝင်ပြိုင်မဲ့ကိစ္စကိုနားလည်နိုင်ပါတယ်။ဒီမိုကရေစီဖြစ်စင်မှာဒီလိုမျိုးစန့်ကျင်တုံ့ပြန်မှုတွေရှိစမြဲပါ။ဒါကိုမြန်မာပြည်သူတွေသိပြီးတော့နားလည်နိုင်လိမ့်မယ်လို့မထင်ပါဘူး။အခုခါမှာပါတီတွေကအများကြီးရှိပါတယ်။အင်အားကောင်းဖို့အတွက်ညွန်ပေါင်းဖွဲ့ရမယ်ဆိုတာလည်းသူတို့သိပါတယ်။NLD နိုင်ရင် NLD ကသူတို့အတွက်ရက်တည်မယ်လို့လူတွေမျှော်လင့်နေကြပါတယ်။နောက်တစ်ခုကတိုင်းရင်းသားဒေသတွေမှာဝင်ရောက်ပြီးတော့ရှင်ပြိုင်ကြမယ်။NLD အမတ်လောင်းတွေကလည်းတက်ဆိုင်ရာတိုင်းရင်းသားတွေပဲဖြစ်ပါတယ်
။နောက်အခုတိုင်းရင်းသားပါတီတချို့ကဒီရွေးကောက်ပွဲမှာပြည်내လွှတ်တော်ကိုပို့ပြီးအလေးထားတာတွေ့ရပါတယ်။အဓိကကတော့ပြည်내အစိုးရကိုသူတို့ကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းနိုင်ရမယ်။ပြည်내အစိုးရကိုနိုင်ငံတော်သမ္မတဟုတ်ဘ ਹੁ ကရွေးချယ်တာကိုသူတို့မလိုချင်ဘူးဘ ਹੁ ကခန့်တာကိုသူတို့ရွေးပြီးခန့်မယ်ဆိုတဲ့သဘောမျိုးစူးစမ်းနေကြပါတယ်။ဆိုတော့ပြည်ထောင်စုပြိုကွဲမှာကိုစိုးရင်တယ်လို့အမြဲပြောနေတဲ့စစ်တပ်အနေနဲ့ဒီချက်ကိုမစိုးရင်မနေပါမလားပြစ်က
No, I don't think the military feels.
ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ကစိုးရိမ်နေမယ်လို့ကျွန်မမထင်ဘူး။ဒီတိုင်းရင်းသားနိုင်ငံရေးပါတီတွေအနေထားပြီးတော့ကောင်းလာမှာကိုစစ်တပ်ကလိုလားမယ်လို့ပဲကျွန်မထင်ပါတယ်။စစ်တပ်အနေနဲ့ကလက်နက်ကိုင်ပြည်ပခါကိုမလိုလားပါဘူး။လက်နက်ကိုင်အင်အားစုကိုဖယ်ရှားပစ်ပြီးတော့တရားဝင်နိုင်ငံရေးအင်အားစုတွေအဖြစ်နဲ့ပြောင်းလဲပစ်ချင်နေတာပါ။ဒါကြောင့်မလို့တရားဝင်တိုင်းရင်းသားပါတီတွေအနေနဲ့နိုင်ငံရေးအာဏာတစုံတရာရရှိစေချင်ပါပါ။ဒီကိစ္စအတွက်စစ်တပ်စိုးရိမ်မယ်လို့မထင်ပါဘူး။ကျမယူဆချက်မှားရင်မှားပါလိမ့်မယ်။လွှတ်တော်ထဲမှာစစ်တပ်ကိုယ်စားလှယ်တွေကဆိုရင်သူတို့ပြည်နယ်ဝင်ကြီးချုပ်တွေရွေးချယ်နိုင်ရေးကိုတောင်မှစော်ဩနေကြတာပါ။ဥရှိမန်ရဲ့လောရက်ကိုစစ်တပ်ကမကြိုက်လို့ဒီကိစ္စဘေးဖယ်ခံလိုက်ရတာပါ။ဒါမဲ့လည်းဒီကိစ္စဟာတိုင်းရင်းသားတွေနဲ့ဆွေးနွေးမှုကနေပြီးတော့အချိန်မီပြန်ပြီးတော့ဖြစ်ထွန်းလာလိမ့်မယ်လို့ထင်ပါတယ်
။သူတို့တိုင်းရင်းသားရေးကိုပြောရင်ပဲကျွန်တော်နောက်တစ်ခုမေးချင်တာက NCA ပြည်လုံးကျွတ်အပြည့်ခတ်ရဆေးရေးသဘောတူညီမှုဒါကိုလက်မှတ်ရေးထိုးဖြစ်ဖို့ဆိုတာအခုအချိန်တိမစေချာသေးပါဘူး။So the NCA ကတော့ဘလောက်အရေးပါပါလဲအခုအချိန်ဒီမှာ
It's a very important step. It's a very important step.
ဒီကိစ္စကတိတ်ပြောအရေးကြီးတဲ့အဆင့်တည်းဖြစ်ပါတယ်။သူတို့တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတဖွဲ့ချင်းအပြည့်ခတ်ရက်စဲရေးကိုတော့သဘောတူညီမှုရယူထားပြီးသားပါ။ NCA ရဲ့ထူးခြားချက်ကတော့အဖွဲ့တိုင်းအတွက်စည်းမျဉ်းတစ်မျိုးနဲ့သဘောတူညီမှုရနိုင်မယ့်ကိစ္စဖြစ်ပါတယ်။ဆိုတော့တဖွဲ့နဲ့တဖွဲ့ထိတ်တိုက်တွေးစီရရန်တိုက်နိုင်စီရလည်းမရှိတော့ပါဘူး။ဒါကြောင့်မလို့နိုင်ငံရေးသဘောတူညီမှုရရှိရတဲ့ပို့ပြီးတော့အဆင်ပြေနိုင်ပါရဲ့။အဲ့ဒီနိုင်ငံရေးသဘောတူညီမှုရရှိရဖြစ်စဉ်ကတော့အဓိကကြတဲ့ကိစ္စပို့ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါရဲ့။အခု NCA လို့ခေါ်တဲ့ပြည်လုံးကျွတ်ပြည်ခတ်ရက်စဲရေးသဘောတူညီချက်ကိုကြည့်ရင်လည်းအပြည့်ရရတာထဲနိုင်ငံရေးဖြစ်စဉ်ကိုပို့ပြီးတော့အလေးပေးထားတာကိုတွေ့ရပါရဲ့။ဒါကြောင့်မလို့နိုင်ငံရေးဖြစ်စဉ်ကိုလည်းစတင်နေကြပြီဆိုတဲ့သဘောပါ။NCA ကိုလက်မဲ့ရေးထိုးပြတာနဲ့နိုင်ငံရေးရခီးပေါက်သွားပြီလို့ပြောနိုင်ပါတယ်။ဒါကျမရဲ့ယူဆချက်ပါ။ဒီလိုပြောတာကိုလူအများကသဘောတူကြလိမ့်မယ်မဟုတ်ဘူးဆိုတာကျမသိပါတယ်
။ NCA ကတစ်ခါတော့အရေးပါတယ်လို့ပရစ်လာသုံးသပ်တယ်ပေါ့။ NCA ထိုးပြတာနဲ့နိုင်ငံရေးသဘောတူညီချက်ရရှိဖို့အတွက်အတားအဆီးတွေမရှိတော့ဘူးဆိုတဲ့သဘောပေါ့ပရစ်လာ
။
မရှိတော့ပါဘူးအခုအဓိကပြဿနာကတိုင်းရင်းသားအင်အားစုခေါင်းဆောင်တွေကလက်နဲ့ဆွတ်ရမှာကိုတွတ်ဆုံနေကြတယ်လို့ပဲထင်ပါတယ်သူတို့ဟာသူတို့ပြည်သူတွေရဲ့နိုင်ငံရေးလိုအပ်ချက်ကိုစတင်စဉ်းစားနေကြဖို့လိုအပ်နေပါတယ
်ရွေးကောက်ပွဲအကြောင်းကိုပြောရအောင်ပါဦးဆက်လက်ပြီးတော့ရွေးကောက်ပွဲမှာဘယ်ပါတီကမှမဲအပြတ်သက်မနိုင်ရင်အစိုးရဖွင့်ထန်လောက်တဲ့အထိမနိုင်ဘူးဆိုကြပါစို့ဟိုမြောက်ဒီမြောက်ပါလီမန်မျိုးဖြစ်နေတဲ့တော်တော်မျိုးဖြစ်နေတဲ့ဆိုရင်အချိန်နဲ့ဘယ်လိုဖြစ်လာနိုင်လဲထင်ပါလေစကားမစက်ပရစီလာကဘာမှပြီကိုသွားအောင်လားခင်ဗျာအဲ့ကတ
မ I don't know I'd like
ပြောနိုင်သေးဘူးရှင်ကျမသွားတော့သွားခြင်းနဲ့အစီအစဉ်တော့မလုပ်ရသေးပါဘူးဒီအချိန်ကတိတ်ပြောစိတ်ဝင်စားစရာကောင်းပါမှာနောက်ထပ်လာမယ့်အစိုးရဘယ်တော့ပဲနဲ့ဖြစ်လာမယ်ဆိုတာလာပေါင်းများစွာနဲ့စောင့်ဆောင်ရလိုက်မယ်လို့ထင်ပါတယ
်ဘယ်သူမှဖြစ်လာမယ်လို့ထင်တယ်ပရစီလာတချို့ကဒေါန်ဆန်းစုကြည်တော့မဖြစ်နိုင်ဘူးပေါ့လေဆိုတော့တချို့ကဥစီမန်းဖြစ်မယ်တချို့ကဥသိမ့်စင်ဖြစ်မယ်တချို့ကဘဒုံမူကြီးမင်းအောင်ဟိုင်းဘာညာအမျိုးမျိုးပြောနေကြပရစီလာခံမှန်းချက်လည်းပြောပါဦ
း I think there're going to be some surprises
။ဘယ်မျိုးလင်းထားရည်ဖြစ်မယ်လို့ထင်ပါတယ်။ကျွန်မသိတော့မသိပါဘူး။ဘယ်သူမှလည်းမသိနိုင်ပါဘူး။ဘယ်သူမှလည်းခံမှန်းနိုင်တဲ့အနေအထားမရှိပါဘူး။နိုဝင်ဘာရွေးကောက်ပွဲလုပ်ပြီးတော့အဲ့ရလက်ကပဲဘယ်သူသမ္မတဖြစ်လာစေနိုင်လဲဆိုတာဆုံးဖြတ်ပေးပါလိမ့်မယ်။ပြည်သူ့လွှတ်တော်ကလူအများစုမဲရမယ်။အဲ့မှာအမှတ်နေရာ330ရှိပါတယ်။တချို့နေရာတွေလစ်လက်နေမယ်အမျိုးသားလွှတ်တော်မှာရွေးကောက်ခံ168ယောက်စစ်တပ်ကိုယ်စားလှယ်က166ယောက်ဆိုတော့ဒီပြည်သူ့လွှတ်တော်ကအဆုံးဖြတ်ပေးနိုင်တဲ့အင်အားရှိနေပါရဲ့ဒါကြောင့်မလို့အောက်လွှတ်တော်မှာအသာရတဲ့သူကသမ္မတရွေးချယ်တဲ့နေရာမှာအဆုံးဖြတ်ပေးနိုင်မှာဖြစ်ပါရဲ့ဒီနေရာမှာကျွန်မအထင်ကတော့ဘယ်သူသမ္မတဖြစ်မယ်ဆိုတာတဲ့သူဟာညမောင်းဆိုးရတရက်ကိုဖော်ဆောင်ထိန်းချုပ်နိုင်မလားဆိုတာပို့ပြီးတော့အရေးကြီးပါလိမ့်မယ်အစိုးရတဲ့ကအဓိကပါတီတွေတိုင်းသားကိုယ်စားလှယ်တွေပါဝင်လာကြမှာပ
ါမြန်မာနိုင်ငံမှာအာဏာခွဲရေးဆိုရဲဒလေးစရိုက်မရှိသေးတော့အတော်လေးတော့ခက်ခဲမှုတွေတွေ့ရလိမ့်မယ်လို့ထင်ပါတယ
်ရှင်းမလို့နိုင်ဖြစ်ရမယ့်အခြေအနေရှိပါတယ
်ပြစီယာဆိုရပါလို့ရွေးကောက်ပွဲအလုံးအရှင်ပြေပြေပြီးမြောက်သွားတယ်ဆိုရင်မြန်မာနိုင်ငံဘာတွေရနိုင်ကြပြစီယာ
First of all they'll gain
ပထမဆုံးတော့ဒီနိုင်ငံတကာရဲ့ချီးကျူးအသိအမှတ်ပြုခံရပါလိမ့်မယ်။စိတ်ထည့်ရေးအရာအသိအမှတ်ပြုရာရောလက်ဆုပ်လက်ကင်ပြနိုင်တဲ့အသိအမှတ်ပြုမှုတွေရောအများအပြားရပါလိမ့်မယ်။နိုင်ငံတကာကယင်းနှိမ့်မြုပ်နှံမှုတွေဝင်လာမယ်။အခုတော့နိုင်ငံရေးတည်ငြိမ်မှုကိုစောင့်ကြည့်ပြီးတော့အနောက်နိုင်ငံတွေကယင်းနှိမ့်မြုပ်နှံမှုတွေကိုစိုင်းထားကြတာပါ။ရွေးကောက်ပွဲပြီးလို့အလုံးညှိနှိုင်းနိုင်တဲ့အစိုးရဖွဲ့နိုင်ပြီဆိုရင်ဒီယင်းနှိမ့်မြုပ်နှံမှုအမြောက်များဝင်လာကြမှာဖြစ်ပါတယ်။ဒါမဲ့လည်းနောက်တက်လာမယ့်အစိုးရအနေနဲ့ရင်ဆိုင်ဖြစ်ရှင်းရမယ့်ပြဿနာတွေလည်းအများကြီးရှိပါသေးတယ်ရှင်
။အောင်မြင်တဲ့ရွေးကောက်ပွဲတရဟာမြန်မာနိုင်ငံရဲ့ပြည်တွင်းညီညွတ်ရေးကိုဖော်ဆောင်နိုင်မယ်ထင်ပါလား
။ Could go either way. It's transition.
တစ်မျိုးလုံးဖြစ်လာနိုင်ပါတယ်။အသွင်ကူးပြောင်းရေးဆိုတာနိုင်ငံတိုင်းသမိုင်းမှာမတည်ငြိမ်မှုတွေနဲ့အမြဲဖြစ်တတ်ပါတယ်။မြန်မာနိုင်ငံမှာလည်းမတည်ငြိမ်မှုတွေနှစ်နဲ့ချီပြီးရှိနေအောင်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့ရွေးကောက်ပွဲကြောင့်ငြိမ်းချမ်းရေးရနိုင်မယ်လို့တော့ကျွန်မယတိပြတ်မပြောချင်ပါဘူး။ငြိမ်းချမ်းရေးဆိုတာလူတို့ရဲ့ဆန္ဒပေါ်မှာမူတည်ပါတယ
်။ဘူးကျော်ဆန္ဒရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ခဲ့ရပါရှင်။ခုတော့လာမယ့်စနေနေ့ည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
စီပြုပြင်ပြောင်းလဲရေးတစိုက်တစ်ပိုင်းအဖြစ်၅နှစ်တာသမရသက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်သွားမယ်လို့သမရဦးသိန်းစိန်ကလာစင်မင်းကမှပြောကြားသွားပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲ။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆင်မှဆွေးနွေးကြမှာဖြစ်ပါတယ်။အဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။
လာမယ့်စနေနေ့ည9နာရီတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။ကိုရောမြန်မာတခွင်ကဏ္ဍအလဲပါအမျိုးသားအများစုလွန်မှုထားတဲ့မြန်မာ IT နည်းပညာလောကမှာအမျိုးသမီးတွေအနေနဲ့လုပ်ငန်းခွင်ထိပ်ပိုင်းအထိရောက်အောင်တက်လာနိုင်ဖို့ Geek Girls မြန်မာဆိုတဲ့အဖွဲ့က IT နယ်ပယ်မှာရှိတဲ့အမျိုးသမီးတွေကြားအသိပညာဖလှယ်ကြတဲ့တွေ့ဆုံပွဲတွေအလုပ်ယုံတင်နာတွေလုပ်ပေးနေပါတယ်။သူတို့အဖွဲ့အနေနဲ့ဘယ်လောက်ထိကိုင်ရက်ဖြတ်ပြီးထိထိရောက်ရောက်လုပ်နိုင်တယ်လဲဆိုတာကိုမြန်မာတခွင်အစီအစဉ်ကနေမတင်ကြီးလင်းကစုံစမ်းတင်ပြထားပါရရှင်။
Facebook လူမှုကွန်ရက် group ကနေတစ်စိမိပညာကဏ္ဍကအမျိုးသမီးတွေစုစည်းပြီးဆွေးနွေးကြအသိပညာဖလှယ်ကြရကနေအမျိုးသမီးနည်းပညာရှင်တွေအတွက်အသိုက်အဝန်းတစ်ခုဖြစ်လာတာကတော့ Geek Girls မြန်မာအဖွဲ့ပဲဖြစ်ပါတယ်။အမျိုးသားအများစုလွှမ်းမိုးတဲ့နည်းပညာကဏ္ဍမှာအမျိုးသမီးတွေအချင်းချင်းအားကျအတူယူနိုင်စေဖို့တိုက်တွန်းနှိုးဆော်မှုဖွဲ့စည်းထားတာဖြစ်တယ်လို့အဖွဲ့တည်ထောင်သူကပြောပါတယ်
။ Computer University ရှေ့ပါနော်။အဲ့မှာဆိုလို့ရှိရင် main clique ရေအတွက်က 70% ရှေ့အကျောင်းသူတွေရပါနော်။အကျောင်းသူတွေအကျောင်းသားနဲ့ရှင်နိုင်အကျောင်းသူတွေရပုံများရဲ့။ဒါပေမဲ့တကယ်တမ်းအဲ့ဒါလည်းပြီးသွားရောအလုပ်လုပ်ကြတော့ခြားပါတော့အမဆိုရင်ဒီ idea box လို့ဘာလို့လဲလို့တော့ technology ပတ်ဝန်းကျင်ပါနော်။အဲ့မှာဆိုလို့ရှိရင်အမတွေ့နေရောက်စားလေးတွေပဲ။ main clique တွေကဘာလို့မရှိရလဲဆိုတော့သူတို့ရှိရရှိရယ်။ဒါပေမဲ့သူတို့တွေကနောက်ဖက်ရောက်နေ။နောက်ဖက်ရောက်နေဆိုတာခြားပါတော့ဒီ company တွေမှာဆိုလို့ရှိရင် data ဘိုင်းဘာလို့လုပ်နေရပါတော့ပြီးလို့ရှင်သူတို့ကိုယ်တိုင်စပြီးတော့ဒီဟာလုပ်တယ်ဆိုတာမရှိဘူးကုမ္ပဏီထောင်တာတော့ဘာလို့မရှိဘူးเนาะ startup တွေလုပ်တယ်ဆိုတာမရှိဘူးအမှန်တော့သူတို့လည်းစိတ်ဝင်စားတယ်တကယ်လည်းသူတို့ဖြစ်စင်တဲ့စိတ်တွေရှိတယ်ဒါပေမဲ့သူတို့ဘာလို့နေလဲဆိုတော့အဓိက main clique လည်းလုပ်လို့ရတယ်အားပေးရဆိုရယ် community platform တခုလို့နေရပါတော့အဲ့ဟာတခုမြင်လာအတွက်ဒီ geek girls မြန်မာဆိုတာစလိုက်တာပါနောက်တစ်ခုကယောက်ျားလေးတွေအတွက်ကြတော့သူတို့ကတွေ့ရတာအဆင်ပြေတယ်သူတို့ယောက်ျားလေးချင်းဟလာရင်ငါတို့လည်းဖိဆိုင်သွားကြမယ်ကုတ်တင်တွေလောက်ကြမယ်ဆိုတွေ့လို့ရအောင်နော်ဒါပေမဲ့ main clique ကြတော့အဲ့လိုမျိုးတွေ့ပြီးတော့ပညာရဲ့ကြောင့်ပြောဆိုအရင်ရှာရတယ်သူ shopping သွားရင်သွားမယ်ဒီ shopping တွေပါတွေသွားလည်းလုပ်မယ်ပေါ့နော်ဒီကိစ္စကြောင့်တွေ့ကြရအောင်ဆိုတော့ရတော်တော်ရှာအဲ့တော့သူတို့အတွက်ကြားခံနေလေးတခုလိုအပ်တယ် platform လေးတခုလိုအပ်တယ်အဲ့ဒီအတွက် key girls ကဖြစ်လာတာပါ
Key Girls မြန်မာအဖွဲ့ရဲ့အဓိကရည်မှန်းချက်နှစ်ချက်ကိုလည်းအခုလိုရှင်းပြပါရစေ
။ပထမတစ်ခုကဒီရှိပြီးသားဒီ main clique တွေကိုပို့ပြီးတော့ involve ဖြစ်လာအောင်ဒီ activity တွေဒီဟွာတွေမှာဟိုပွဲတွေမှာပို့ပြီးတော့ဝင်ပါလာအောင်ပြီးတော့နောက်ထပ်သူတို့ကနောက်တစ်ခုကဘာလဲဆိုတော့ဒီရှိပြီးသား main clique တွေရပဲဒီ leadership ပိုင်း entrepreneurship ပိုင်းတော့ပေါ့နော်ပို့ပြီးတော့ဝင်လာအောင်ပေါ့နော်ထားပါတော့ဒီ tech company မှာဆိုလို့ရှင်တကယ်နေရာရနေရာယောက်ျားလေးများဒါပေမဲ့ main clique တွေကိုလည်းဥဆောင်စေချင်တယ်ပေါ့နော်အဲ့လိုမျိုးအတွက်ကိုအမရီမန်ဆန်နဲ့လုပ်တယ
်ဒီအမျိုးသမီးနည်းပညာရှင်အတိုက်အဝင်းနဲ့မှာပဲအလုပ်ရုံဆွေးနွေးပွဲတွေတွေ့ဆုံပွဲတွေလည်းကျင်းပပေးနေတယ်လို့မဆန်ဒီစိန်သိန်းကပြောပါတယ
် Ruby on Rails ဆိုတဲ့ဒီ programming ဟော workshop ပါတယ်နောက်တစ်ခုအဲ communication and public speaking ရဲ့နောက်တစ်ခုအမရစပီကာတွေပေါ့နော်တစ်ခါတော့ဆိုလို့ရှင်လည်းဒီ rural area နဲ့ rural area population ရဲ့အဲ women တွေကိုဘယ်လို empower လုပ်မလဲဆိုတဲ့ topic ကိုဆိုလို့ရှင်ဒီ Microsoft မှာအလုပ်လုပ်ခဲ့တဲ့ဒီဟွာတွေပေါ့နော်ဟိုဝန်ထမ်းအချို့လာပြီးတော့ပြောပြတယ်အဲ့လိုမျိုးလေးတွေရှိရယ်တော်တော်များများအောင်ပြီးတော့နောက်တစ် online image ကိုဘယ်လိုထိန်းသိမ်းလဲဆိုတဲ့ဟာလေးပေါ့နော်အဲ့လိုမျိုးထူးထူးဆန်းဆန်းလေးတွေကျွန်တော်တို့လုပ်ပေးပါတယ်သူတို့မရနိုင်တဲ့ဟာတွေပေါ့နော်သူတို့ကျောင်းမှာတက်မိသားတွေရောရှိမယ်ဒါပေမဲ့ဒါမျိုးတင်တဲ့နေကြောင့်သူတို့ရချင်မှရမယ်လုပ်ပေးပါရှင
် Key Girls အဖွဲ့ဝင်တွေကလည်းအဖွဲ့ကနေတစ်စင်အပေါင်းအသင်းတွေရောအလုပ်အကင်အတွက်ပါကိုရက်ကျေပြန့်လာတယ်လို့ပြောပါတယ
် Key Girls မှာပါလိုက်တော့အဲဒီ Key Girls member ချင်းချင်းပေါ့နော် member တွေထဲမှာလည်းဒီနိုင်ငံခြားသားတွေပါတယ်နိုင်ငံခြားသူတွေပါတယ်ပြီးတော့ဒီ local ထဲမှာပဲ founder တွေပေါ့နော်ဒီ IT field ရဲ့ founder တွေလူကြီးတွေပါတယ်ပေါ့နော်သူတို့ ਨੇ ပို့ပြီးတော့ရင်းနှီးပြီးတော့ပို့ခင်မင်ပြီးတော့ကိုလုံးနေရဲ့ application တွေကိုလုံးနေရဲ့ IT trend တွေမှာတယောက်တယောက်ဆက်ဆက်ပြီးတော့အဲအကျိုးရှိရပေါ့နော်နောက်ပြီးတော့နိုင်ငံခြားသား organization တွေလာမေးရင်ပေါ့နော်ဒီ geek member အနေနဲ့မိတ်ဆက်တယ်ပေါ့နော် messenger ရရင်တစ်ဆင့်မိတ်ဆက်ပြီးတော့ဒီမြန်မာနိုင်ငံ ID နဲ့ပတ်သက်ပြီးတော့သူတို့သိချင်တဲ့ဥစ္စာတွေကိုပြန်မျှဝေသူတို့ကလည်းသူတို့ဒီမြန်မာနိုင်ငံမှာ ID နဲ့ပတ်သက်ပြီးတော့ဘာတွေလုပ်လို့ရမလဲဆိုတော့ကိုယ်မေးရပေါ့နော်မေးတော့အဲသူတို့တွေနဲ့အလုပ်တွေဘာတွေလုပ်ဖြစ်တယ်ပေါ့နော်အဲ geek game နဲ့ပတ်သက်ပြီးတော့ဖြစ်တဲ့အကျိုးကျေးဇူးတွေပေါ့
အကျိုး main clique ကြတော့ပြင်သွားမယ်ဘာလဲဆိုတော့ main clique ရှင်ဆို shopping သွားကြတာဘာညာတော့ပဲရှိဒီလို technical ဘာတွေလုပ်ကိစ္စဘာတွေမပြောဖြစ်ကြဘူးပေါ့နော်ယောက်ျားလေးတွေလို့မျိုးမပြောရည်ဒီဟာဒီလိုမျိုးပြောလို့ရတဲ့နေရာလို့ရောက်လာတဲ့အခါမှာကိုယ်နဲ့မသိတဲ့ဟိုနောက်ဒီ network ကျေသွားတယ်ပေါ့အတီးကအောင်မှာရွှေရိုးလို့ freelance လုပ်တဲ့လူတွေဆိုပိုတည်တာတယ်ပေါ့ရင်းတော့ဆိုရင်ကိုကလူတကာလိုက်ပြောကျမကတော့ freelance လုပ်ပါတယ်ဆို marketing လုပ်လို့ရတယ်ဒီလိုနေရာရောက်လာတဲ့အခါမှာတယောက်တယောက်ချိတ်ဆက်မိတာတယ်ဟိုချိတ်ဆက်မိတာဆိုရွှေရိုးတို့အတီးကတော့ network ကိုကျေသွားတယ်ပေါ့နော်ပိုကျွေးသွားပြီဒီကလည်းလို activity တွေလုပ်ပေးလာတဲ့အခါမှာပို့ပြီး motivate လည်းဖြစ်လာတယ်ကိုမသိရဟာလည်းအများကြီးတည်တာတယ်အဲ့ပြင်ဒီကဆိုရင်ကိုတလောအောင်ဆိုဒီ US ambassador ရဲ့ဟိုလိုပါလို့လာတဲ့ခါကျရွှေရိုးတွေ့ခွင့်ရလာတယ်ပေါ့ဒီလိုအခြေအနေမျိုးကဒီလို community မရှိရင်ဒါရွှေရိုးတော့ကဖြစ်နိုင်တဲ့ကိစ္စပါဘောเนาะဒီ US ambassador နဲ့တွေ့ဖို့ဆိုတာဒါပေမဲ့ဒီလိုအခွင့်အရေးကဒီ community ကယူလာပြီးတော့ရွှေရိုးတို့ကရတဲ့အခွင့်အရေးကအများကြီးပဲပေါ့
လက်ရှိမြန်မာနည်းပညာရှင်အမျိုးသမီးတွေအနေနဲ့ဒီအတိုက်အဝန်းလေးထဲမှာပဲထက်ထဲဝင်ဝင်ပါဝင်မှုကတော့အားနည်းနေသေးတယ်လို့မဆန်နီစိန်သိန်းကပြောပါတယ်
မြန်မာပြည်မှာ community ဆိုရဲဟာတိတ်ခင်မစားဘောเนาะခင်မစားတော့သူတို့အနေနဲ့ကလည်းဒါသူတို့ responsibility မဟုတ်ဘူးဆိုတာမျိုးရှိရဲဒါပေမဲ့ပွဲလေးတော့လာကြပါတယ်အများတန်းကူနေတဲ့ board member ဝင်နေတော့ရှိရဲ3 4ယောက်ပေါ့เนาะတကယ် core member လေးရှိရပါเนาะအဲ့တော့အမတို့နေပါလို့ဆင်းလဲဆိုလို့ရှိရင်နောက်ဆက်တယ်အမတို့ meetup တွေမှာထပ်ပြီးတော့ပြောသွားမှာပေါ့เนาะအမတို့ထားပါတော့ graphic design အမတို့ key girls အနေနဲ့လိုအပ်တယ်ဆိုလို့ရှိရင်ဒီ member တွေကပဲ graphic designer တယောက်ကကူညီပေးတာတော့ဘာလို့အဲ့လိုမျိုးလေးအမတို့ဖြစ်စေချင်တာပေါ့နော်အဲ့မှာလေဒါ community ဆိုတဲ့ဟာမျိုးဖြစ်ကြအောင်ပေါ့နော်အခုထိတော့အီကူညီနေတဲ့3 4ယောက်တော့ရှိရဲဒါပေမဲ့ member community တခုလုံးရောပါမလာသေးဘူးပေါ့နော
်ညီမယဉ်ကျေးမှုနဲ့ကြီးပြင်းလာရတဲ့လူနေမှုဘဝတွေကြောင့်အမျိုးသမီးအများစုဟာလုပ်ငန်းခွင်ထိပ်ပိုင်းကိုတက်ရောက်ဖို့အားလျော့သွားကြတယ်လို့ Geek Girls မြန်မာအဖွဲ့ဝင်တွေကသုံးသပ်ကြပါတယ
်အခုဟာသူများတွေလိုမျိုးဥမာမင်းကလေးမို့လို့ leader ရောမရောက်ရတာမျိုးမဟုတ်ပဲကိုယ်မင်းကလေးတွေကိုယ်တိုင်ကငါတို့ကဒီဥမာအချိန်တန်တဲ့အခါကျယောက်ျားယူပြီးတော့အိမ်တော်လုံးလုံးရမယ်ဆိုသူတို့ကသူတို့နောက်ပြန်ဆုံးသွားကြတာပေါ့နော်အဲ့လိုဟာမျိုးတွေ့ရတာများတယ်ပေါ့အဲ့တော့ဒါမျိုးမဟုတ်ပဲ ਨੇ motivate ဖြစ်ပြီးတော့ငါတို့လည်းဟိုအိမ်တော်နဲ့ဖြစ်နေတဲ့ဒီဖြစ်စေတော့leader ရောဒီအလုပ်ကိုလည်းတွဲလုပ်ဖို့လည်းဒီလို motivate လုပ်ပေးတာမျိုးရှိတော့ပူကောင်းတယ
်အတိုင်အဝင်းနေတည်ထောင်ပြီးရေရှည်မခံမဲပျောက်ပြက်သွားတာမျိုးမဖြစ်စေချင်တာကြောင့်ရှေ့ဆက်ပြီးအဖွဲ့ကိုတိုးချဲ့သွားဖို့ရှိတယ်လို့တည်ထောင်သူကပြောပါတယ
်နောက်ထပ်ရှိတာကရန်ကုန်မှာရှေ့မင်းကလေးတွေမကောင်းမှာတော့မန္တလေးတို့ပြည်ဦးလွင်တို့မှာလည်းဒီဟိုဟာရှေ့ကွန်ပျူတာအကြောင်းနေရှေ့ပေါ့နော်အဲ့ဒီကမင်းကလေးတွေကတစင်ဆက်သွင်းတာမှာတော့လောလောဆယ်တော့ fan reason လုပ်နေတာပေါ့နော်အဲ့ဆိုရန်ကုန်တက်ကတော့တိတ်ကိစ္စမရှိပေမဲ့အဲ့လိုမျိုးဟိုသွားဖို့တက်ကကြာလူအင်အားငွေအင်အားအချင်းအားလို့တော့အမတို့မှတကယ်လုပ်ဖို့တော့ရှိပါတယ်ဒါပေမဲ့တဖြည်းဖြည်းချင်းသွားနေရပေါ့နော
် Key Girls မြန်မာဤပညာရှင်အမျိုးသမီးအတိုက်အဝန်ကို2014ခုနှစ်စက်တင်ဘာလမှာစတင်ခဲ့တာဖြစ်ပြီးအခုဆိုရင်တော့တက်တန်းတစ်နှစ်ရှိပါပြီ Facebook အဖွဲ့ဝင်800ကျော်ရှိနေပြီဖြစ်တဲ့Geek Girls မြန်မာအဖွဲ့ဝင်ဤပညာရှင်အမျိုးသမီးလူငယ်တွေအတူယူအားကြပြီးအားတက်စီဖို့အလုံယုံတင်တဲ့နေ့တွေ့ဆုံပွဲတွေကိုအ ਨੇ ဆုံးတစ်လတစ်ချိန်ပုံမှန်ကျင်းပပေးနေပါတယ်ရှင
်မြန်မာတခွင်းစီစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင် VOA ကနေခုအတန်းလွှင့်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်မီနာဆင်နိုင်ပါတယ်ကိုထုတ်လွှင့်ပေးနေတဲ့ပုတ်ထူးနေစီစဉ်အဆုံးမတက်ခင်မှာအတတင်းအချင်းချုပ်ကိုကိုချကျော်တိုင်းကတည်းကပြောပြပေးပါအောင်ရှင်
။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးမြို့ကစစ်ရုံကိုလေကြောင်းကနေမှာရွံတိုက်ခိုက်တာမှာစစ်ဖက်ဟာလူပိုင်ခွင့်အာဏာကိုကျော်လွန်လုဆောင်ခဲ့သလားဆိုတာအမေရိကန်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စနေနေ့ကတိုက်ခိုက်မှုတွေအမေရိကန်မှာတာဝန်ရှိပါတယ်လို့အာဖဂန်နစ္စတန်ကအမေရိကန်ထိပ်တန်းတပ်မှုကြီးရပ်ဗိုလ်ချုပ်ကြီးဂျွန်ခန့်ဘဲကပြောပါတယ်။စစ်ရုံဝင်တဲ့ကနေပြစ်ခတ်နေတယ်လို့ယူဆတဲ့တာလီဘန်ရဲ့နှက်ကိုင်တွေကိုတိုက်ပေးဖို့အာဖဂန်တပ်ဖွဲ့တွေကအမေရိကန်ကိုပန်ချခဲ့တာပါ။ဒါပေမဲ့အဲ့ဒီလိုတိုက်ခိုက်ပေးဖို့အမေရိကန်ကသဘောတူခဲ့တယ်လားဆိုတာမေးခွန်းရှိနေတာပါ။စီးရီးယားနိုင်ငံတွင်ကအစ္စလာမ်ဆွန်ရောက် IS စစ်သွေးကြောတွေကိုကက်စပီယန်ပင်လယ်တွင်ကနေစစ်သည်မော၄စင်းသုံးပြီးဒုံးကျည်တွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားကပြောလိုက်ပါတယ်။ IS ပစ်မှတ်၁၁ခုကိုစစ်သည်မော၄တွေကနေပယ်ထိန်ဒုံးကျည်26စင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးရုရှားဆိုအပြင်အရက်သားတွေထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့ရုရှားကာကွယ်ရေးဝန်ကြီးစာဂေးရွှိုင်ကူကသမ္မတဗလာဒီမီယာပူတင်ကိုတင်ပြခဲ့ပါတယ်။ဂျေရုဆလင် Old City မှာပါလက်စတိုင်းမျိုးသမီးတူကအစ္စရေးအမျိုးသားတူကိုဓာတ်နဲ့ထိုးပြီးအဲ့ဒီအမျိုးသားကပြန်ပစ်တက်လိုက်ပါတယ်ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေဇက်တိုက်လို့ဖြစ်ပြီးတဲ့နောက်လူညုံရေးတင်းကျပ်ထားတာကိုအစ္စရေးကရုပ်သိမ်းလိုက်ပြီးတဲ့အချိန်မှာပဲအဲ့ဒီလိုဖြစ်တာပါတခါပါလက်စတိုင်းစစ်သွေးကြွားလို့တန်ရရှိသူတူကအစ္စရေးတောင်ပိုင်းခါရက်ကတ်မြို့မှာအစ္စရေးစစ်သားတူကိုဓာတ်နဲ့ထိုးတဲ့ဖြစ်ထပ်ဖြစ်ပါတယ်အဲ့ဒီလိုကိုလူညုံရေးတပ်ဖွဲ့တွေကလည်းပစ်တက်လိုက်ပါတယ်အီတလီနိုင်ငံသားတူနဲ့ဂျပန်နိုင်ငံသားတူတို့မကြာသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာတက်ခံရပြီးတဲ့နောက်နိုင်ငံသားတန်ယုံတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနိုင်ငံသားတွေပေါ်အန်ဒရီကြောက်အောင်မဲ့ရေးစိုးရင်လာကြပါခင်ဗျာ
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်ရဲ့ကြာရာပိုင်းနဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.